Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်မေလ30ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်ကိုစတင်ထုတ်လွှင့်ပေးနေပါပြီ line to meter 30နဲ့40 48နဲ့50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါပြီရှင်ကျမရှာဖုံပါဒီမနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
ကျမကတော့စုမြတ်မပါရှင်အမေရိကန်ပြည်ထောင်စုအောက်မေ့ဘွယ်နေ့အခမ်းအနားမှာအကြမ်းဖက်မှုတိုက်ဖျက်ရေးအကြောင်းသမ္မတဒေါ်နယ်ထရမ့်ကထည့်သွင်းပြောကြားသွားပါတယ်အားကောင်းတဲ့မိုရာဆိုက်ကလုန်းမုန်တိုင်းဟာမြန်မာနိုင်ငံရခိုင်ကယူရန်အနီးကနေရွေရှားတိုက်ခတ်မဲ့အခြေအနေရှိတာကြောင့်မိုးလေဝသနဲ့ဇလဗေဒဌာနကလိမ္မော်ရောင်အဆင့်သတ်မှတ်ထားပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုစောဝင်းလှိုင်နဲ့ကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဒီမနေ့သတင်းတွေပြည်နာဆင်ကြမဲ့သတင်းလွှာတွေထဲမှာတော့
တိုင်းဒေသကြီးပြည်နယ်တွေတဲ့ဟာအိုးတုံးကပြည်နယ်ပြည်မပြဿနာဖြစ်ပေါ်စေခဲ့တယ်ပြီးတော့ဗမာနဲ့အခြားတိုင်းရင်းသားတွေကြမှာ
27ရာစုပင်လုံညီလာခံပြည်မြောက်ရေးကော်မတီဝင်ဒေါက်တာဆလိုက်လျံမုံပြောသွားတာပါပြည်စုံကနောက်ပိုင်းမှာကြားကြပါမယ်ဒါအပြင်အမေရိကန်ပြည်ထောင်စုရဲ့အောက်မေ့ဖွယ်နဲ့ကျင်းပတဲ့အကြောင်းပြီးတော့ဒီ66ကကြီးဥပဒေပုံမှန်လုံးဝဖျက်သိမ်းရေးတောင်းဆိုမှုနဲ့ဒီလေရင်ပေါ်ခုံချပြစ်စစ်မှုနဲ့တရားစွဲခံထားတဲ့ကရင်ဒုက္ခသည်တူရဲမှုအကြောင်းကိုပါနားဆင်ရဖို့ရှိပါတယ်ဒါတွေမတိုင်ခင်ကူရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆူမြမုံနဲ့ကိုစုံဝင်လိုက်တို့ကြီးညာပေးပါမယ်ရှင်
ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရရှိခဲ့ပြီးချိန်မှာရုရှားနဲ့တီးသန့်လျှို့ဝှက်ဆက်သွယ်ရေးလမ်းကြောင်းတစ်ခုထားရှိဖို့သမ္မတထရမ့်ရဲ့တမက်ဖြစ်သူလည်းဖြစ်အင်ယူရိုအကြီးတန်းအကြံပေးလည်းဖြစ်သူကစ조사ခဲ့တယ်ဆိုတဲ့အပေါ်မှာသမ္မတထရမ့်ကကာကွယ်ပြောဆိုခဲ့ပါတယ်ဂျာရက်ကိုရှနာဟာနိုင်ငံအတွက်ကောင်းကောင်းအလုပ်လုပ်သူဖြစ်ပြီးတော့သူ့အပေါ်ယုံကြည်ချက်အပြည့်ရှိတယ်လို့သမ္မတထရမ့်ကနယူးယောက်တိုင်းစ်သတင်းစာနဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်ကိုရှနာဟာအမေရိကန်ဆိုင်ရာရုရှားသက်အမတ်ကြီးဆာဂေကက်ဆလက်နဲ့ဒီဇင်ဘာလတုန်းကတွေ့ဆုံခဲ့ပြီးတော့ရုရှားအစိုးရနဲ့လျှို့ဝှက်ဆက်သွယ်ရေးလမ်းကြောင်းတစ်ခုထားရှိဖို့ပြောကြားခဲ့တယ်လို့အမေရိကန်သတင်းမီဒီယာတော်တော်များများကသတင်းထုတ်ပြန်ခဲ့ကြပါတယ်
အချမ်းဖက်ဝါဒကိုတိုက်ပွဲဝင်နေကြတဲ့နိုင်ငံကိုချစ်မြတ်နိုးတဲ့အမေရိကန်မျိုးဆက်သစ်တွေကိုသမ္မတဒေါ်နယ်ထရမ့်ကတင်းလာနေမှာကြားရတဲ့အောက်မေ့ပွဲအခမ်းအနားမှာဂုဏ်ပြုပြောကြားလိုက်ပါတယ်။နိုင်ငံကိုချစ်မြတ်နိုးတဲ့အမေရိကန်မျိုးဆက်သစ်တွေဟာအချမ်းဖက်မှုကိုနှင်းနှင်းတဲ့တိုက်ပွဲတွေမှာပါဝင်ဆင်နွှဲနေပြီးအပြစ်မဲ့တဲ့လူသားတွေကိုတပ်ဖြတ်နေတဲ့ရန်သူရဲ့ဘေးကနေနိုင်ငံသားတွေကိုကာကွယ်ဖို့အသက်ဆုံးတိုက်ခိုက်နေကြတာဖြစ်ကြောင်းလဲသမ္မတထရမ့်ကထပ်လောင်းပြောကြားပါတယ်။အမေရိကန်ပြည်ထောင်စုရဲ့ခေတ်ဆက်ဆက်ကစစ်ပွဲတွေတွင်ကြာဆုံးခဲ့ကြတဲ့စစ်တီတော်ပေါင်း3သိန်းကျော်ကိုမြုပ်နှံထားတဲ့ဝါရှင်တန်ဒီစီမြို့ပြင်မှာရှိတဲ့အာလင်တန်အမျိုးသားစစ်သင်္ကြန်မှာအောက်မေ့ပွဲအခမ်းအနားကိုတင်းနေလာနေကကျင်းပခဲ့တာပါ။အာဖဂန်စတန်နိုင်ငံမှာဖြစ်နေတဲ့စစ်ပွဲတွေအတွက်တပ်သားရင်အားတိုးမြှင့်ပေးဖို့ပင်တဂွန်အမေရိကန်စစ်ဌာနချုပ်ရဲ့တောင်းဆိုချက်အပေါ်မကြာခင်အချိန်တွင်မှသမ္မတထရမ့်ကဆုံးဖြတ်ချက်ချဖို့ရှိနေပါတယ်။
ရုရှားအစိုးရထောက်ပံ့ထားတဲ့ RT နဲ့ Sputnik သတင်းမီဒီယာတွေဟာဝါဒဖြန့်နေတယ်လို့ပြင်သစ်သမ္မတသစ် Emmanuel Macron ကပြောကြားလိုက်ပါတယ်။ရုရှားသမ္မတ Vladimir Putin နဲ့ပါရီမြို့ပြင်က Versailles နန်းတော်မှာတွေ့ဆုံအပြီးပူတွဲသတင်းစာရှင်းလင်းပွဲမှာသမ္မတ Macron ကအခုလိုပြောခဲ့တာပါ။မကြာခင်ကကျင်းပခဲ့တဲ့ပြင်သစ်သမ္မတရွေးကောက်ပွဲမှာသူအနိုင်မရအောင်လို့အဲ့ဒီသတင်းမီဒီယာတွေကဝါဒဖြန့်လုပ်ရက်တွေလုပ်ခဲ့တယ်လို့ပြောပါတယ်။သမ္မတ Putin ကတော့ပြင်သစ်ရွေးကောက်ပွဲရလဒ်တွေအပြောင်းလဲဖြစ်အောင်မလုပ်ခဲ့ပါဘူးလို့ဆိုပြီးဆွဆွဲချက်တွေကိုသတင်းစာရှင်းလင်းပွဲမှာညှင်းဆိုသွားပါတယ်။ရွေးကောက်ပွဲမတိုင်ခင်မလာရုံးကမရီလပန်နဲ့မော်စကိုမြို့တော်မှာတွေ့ဆုံခဲ့တာကိုလည်းကာကွယ်ပြောသွားပါတယ်။ရုရှားစာပြင် Peter the Great လွန်ခဲ့တဲ့နှစ်ပေါင်း300ရုံးက Versailles နန်းတော်မှာလာရောက်တဲခိုသွားတဲ့အထိတ်အမှတ်ပြာခန်းဖွင့်ပွဲအတွက်ရုရှားသမ္မတပြင်သစ်နိုင်ငံကိုလာရောက်တာဖြစ်ပါတယ်။
အတ္တလန်တေသမုဒ္ဒရာတစ်ဖက်ချက်စီမှာရှိနေကြတဲ့နိုင်ငံတွေအကြားအားကောင်းတဲ့ဆက်ဆံရေးဆက်လက်တည်ရှိရေးကိုလိုလားကြောင်းဂျာမန်ဝန်ကြီးချုပ်အင်ဂလာမာခဲအနေနဲ့လိုလားတဲ့အကြောင်းဝန်ကြီးချုပ်ရဲ့ပြောခွင့်ရကတင်းတင်းလာနေမှာပြောပါတယ်။အမေရိကန်ပြည်ထောင်စုဟာယုံကြည်အားထားရတဲ့နိုင်ငံမဟုတ်တော့ကြောင်းဝန်ကြီးချုပ်မာခဲကပြောကြားပြီးမှအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အတ္တလန်တေသမုဒ္ဒရာတစ်ဖက်ချက်စီမှာရှိနေကြတဲ့နိုင်ငံတွေအကြားဆက်ဆံရေးဟာဝန်ကြီးချုပ်အတွက်အင်မတန်အရေးပါတာကြောင့်သဘောထားကွဲပြားမှုတွေကိုရိုးသားစွာထုတ်ဖော်ပြောဆိုခြင်းဖြစ်ကြောင်းဝန်ကြီးချုပ်ရဲ့ပြောခွင့်ရစတီဖန်ဆိုင်ဘတ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဂျာမနီနိုင်ငံဘာဗေးရီးယားမှာပြုလုပ်တဲ့ရွေးကောက်ပွဲမဲဆက်စည်းရုံးမှုတစ်ခုအတွင်းလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းသူမကြုံတွေ့ခဲ့ရတဲ့အတွေ့အကြုံအရတဖက်လူဦးရေအပေါ်ယုံကြည်မှုထားရမယ့်အချိန်ဟာကျွလွန်လာပြီဖြစ်ကြောင်းပြောပါတယ်။ဝန်ကြီးချုပ်မာခဲဟာသမရထွန်းနဲ့ဆစ်စီလီကျွန်းမှာတွေ့ဆုံတဲ့အခြေအနေကိုကိုကပြောဆိုသွားတာဖြစ်ပါတယ
်။ UAV ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 618 ကနဲ့ ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1500ကနေထုံနေပေးနေပါတယ်ရှင်
အင်္ဂါနေ့မနေ့ပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဘင်္ဂလားပင်လယ်ော်အရှေ့အလယ်ပိုင်းမှာဖြစ်ပေါ်ခဲ့ပြီးမြောက်အရှေ့မြောက်ဘက်ကိုဆက်လက်ရွှေ့ရှားနေတဲ့အားကောင်းတဲ့မိုရာဆိုင်ကလုန်းမုန်တိုင်းဟာမြန်မာနိုင်ငံရခိုင်ကမ်းရိုးတန်းအနီးကနေရွှေ့ရှားတိုက်ခတ်မဲ့အခြေအနေရှိတာကြောင့်မိုးလေဝသနဲ့ဇလဗေဒဌာနကလိမ္မော်ရောင်အစ်စ်သတ်မှတ်ထားပါတယ်။အားကောင်းတဲ့မိုရာဆိုင်ကလုန်းမုန်တိုင်းဟာတနင်္လာနေ့ညကနေနောက်15နာရီအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကမ်းခြေဒေသကိုစစ်တကောင်းမြို့အနီးကနေဖြတ်ကျော်ဝင်ရောက်မယ်လို့ခန့်မှန်းထားတာပါမုန်တိုင်းဖြတ်စဉ်အတွင်းမှာမောင်တော်ခရိုင်နဲ့စစ်တွေခရိုင်ဒေသတွေမှာအမြင့်ဆုံးလေတိုက်နှုန်းတနအီကိုမိုင်40ကနေ45မိုင်အထိတိုက်ခတ်နိုင်တယ်လို့မိုးစလကခန့်မှန်းထားပါတယ်ရခိုင်ကမ်းရိုးတန်းမြောက်ပိုင်းမောင်တော်ခရိုင်ကမ်းခြေဒေသတို့မှာမုန်တိုင်းဒီရေဟာ3ပေကနေ5ပေလောက်ဖြစ်နိုင်တယ်လို့စစ်တွေခရိုင်ကမ်းခြေဒေသတွေမှာတော့ဒီရေဟာ2ပေကနေ4ပေလောက်အထိမြင့်တက်နိုင်တယ်လို့ခန့်မှန်းထားပါတယ်။ကုန်းမြင့်ဒေသအနီးနေထိုင်ကြသူတွေအနေနဲ့မြေပြိုမှုအန္တရာယ်ကမ်းရိုးတန်းဒေသတစ်လျှောက်နဲ့မြင့်ငယ်6ငယ်တွေအနီးမှာနေထိုင်ကြသူတွေအနေနဲ့ရေကြီးရေရှမ်းမှုတွေဖြစ်ပေါ်နိုင်တယ်လို့လည်းကြိုတင်သတိပေးထားပါတယ်။ပြည်တွင်းလေကြောင်းပြန့်တန်းရေးနဲ့မြမကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်တွေကကန်ဒီကန်ဝေးငါးဖန်ရေရင်တွေသင်းမော့တွေအနေနဲ့လည်းကြိုတင်သတိပြုရှောင်ရှားဖို့မိုးလေဝသဌာနကအကြံပြုထားပါတယ်ဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းဒေသဘက်ကိုအခုမနေ့ဝင်ရောက်မယ်လို့ခန့်မှန်းထားတဲ့မိုရာမုန်တိုင်းကြောင့်ဒီဘင်္ဂလားဒေ့ရှ်မှာတော့လူပေါင်းသသန်းလောက်ကိုဘေးကင်းရာရွှေ့ပြောင်းနိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကကြိုးစားနေပါတယ
်မြန်မာနိုင်ငံကိုလျှက်ကြတရားဝင်အလဲပတ်ရောက်ရှိနေတဲ့အိန္ဒိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဘီပင်ရာဝတ်ဟာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်ဗိုလ်ချုပ်ကြီးဘီပင်ရာဝတ်ဟာနိုင်ငံစစ်ဖက်ဆက်ဆံရေးတိုးမြင့်ဆောင်ရွက်ဖို့အတွက်လည်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်မြန်မာတပ်မတော်အကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်မြန်မာနဲ့အိန္ဒိယတို့ဟာကီလိုမီတာ1600ကျော်ရှည်လျားတဲ့နေဆာချင်းထိစပ်နေတဲ့မဟာဗျူဟာမြောက်အိန္ဒိချင်းနိုင်ငံတွေဖြစ်တာနဲ့အညီဗိုလ်ချုပ်ကြီးရာဝတ်ရဲ့ခီးစဉ်ဟာကာကွယ်ရေးအပါအဝင်တခြားနိုင်ငံအကျိုးတူကိစ္စရပ်တွေကိုယုံကြည်စွာတိစောက်နိုင်ရေးအတွက်သမိုင်းမတ်ကျောက်တင်နိုင်မဲ့ခီးစဉ်ဖြစ်ကြောင်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဗိုလ်ချုပ်ကြီးရာဝတ်ဟာနေပြည်တော်မှာရှိတဲ့နိုင်ငံတော်ကာကွယ်ရေးတက္ကသိုလ်မှာမင်းကွန်းပြောကြားဖို့ရှိပြီးပြည်ဦးလင်မှာရှိတဲ့ကာကွယ်ရေးတက္ကသိုလ်ကိုလည်းတွားရောက်လည်ပတ်ဖို့အစီအစဉ်ထားပါတယ်။မနေ့အော်တိုဘာလအတွင်းအိန္ဒိယနိုင်ငံကိုဝါမှာကျင်းပတဲ့ BRICS နဲ့ BIMSTEC ထိပ်သီးညီလာခံတွေကိုတက်ရောက်ပြီးနယူးဒယ်လီကိုရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုအိန္ဒိယအစိုးရကနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုခဲ့ပါတယ်။
မြန်မာနိုင်ငံမှာလူသုံးများတဲ့ Facebook လူမှုကွန်ရက်ပေါ်မှာပြီးခဲ့တဲ့ရက်ပိုင်းကလားဆိုတဲ့အသုံးနှုန်းပါဝင်တဲ့ post တွေဖယ်ရှားခံခဲ့ရတယ်လို့အဲ့ဒီ post တွေတင်ခဲ့တဲ့ account တချို့ပိတ်ခံခဲ့ရပါတယ်။မြန်မာနိုင်ငံမှာနိုင်ငံသားအထူးသဖြင့်တောင်အာရှຫນွေဘွားတွေကိုနှိမ်ချခေါ်တယ်လို့အမြင်ရှိတဲ့ကလားဆိုတဲ့အသုံးနှုန်းကို Facebook ကပိတ်ပင်ခဲ့တာဖြစ်ပါတယ်။လူမှုကွန်ရက်တွေပေါ်မှာအမုန်းစကားဖြန့်ဝေနေတာကိုတားဆီးဖို့နိုင်ငံတကာအစိုးရတွေရဲ့ PR တွေရှိနေချိန်မှာကမ္ဘာတဝန်းဘာသာစကား80ကျော်နဲ့သုံးဆွဲသူတန်း2000နီးပါးရှိနေတဲ့ Facebook ကမြန်မာနိုင်ငံအပါအဝင်ခုလိုဆောင်ရွက်မှုတွေကိုလုပ်နေတာဖြစ်ပါတယ်။ဒါပေမဲ့မြန်မာဘာသာမှာကလဘဲကလထိုင်စတဲ့ကလားကိုအခြေခံတဲ့အသုံးနှုန်းတွေအများအပြားရှိတာကြောင့်ကလားဆိုတဲ့စက်လုံးပါသည်မပိတ်ပင်ခဲ့တဲ့အပေါ် Facebook သုံးသူတော်တော်များများကဝေဖန်ခဲ့ကြပါတယ်။
ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာအသေးကံဘုံခွဲတဲ့သူဝှက်ပြူနေကြဗလီကနေ IS Islamic စစ်သွေးကြွအဖွဲ့ကဗြိတိန်နိုင်ငံကနှစ်ဦးကိုတပ်သားတစ်အဖြစ်စီးရုံနိုင်ခဲ့တဲ့အတွက်အဲ့ဒီဗလီကျောင်းဟာအများရဲ့အာယုံဆိုင်မှုကိုခံနေရပါတယ်တပ်သားတစ်တဦးဖြစ်သူခါလီရိုဖီဟာစီးရီးယားနိုင်ငံမှာတိုက်ခိုက်ရင်2014ခုနှစ်တုန်းကတည်ဆုံသွားခဲ့ပါတယ်နောက်တစ်ယောက်ဖြစ်တဲ့အာမက်အီဘရာဟင်ဟာလာနီကတော့လက်ရှိမှာသူနိုင်ငံသားခံယူထားတဲ့ဒိမတ်နိုင်ငံမှာနေထိုင်နေပြီးပြည်တည်နိုင်ငံကသူ့ကိုပြည်ဝင်ခွင့်ပိတ်ပင်ထားပါတယ်စီးရီးယားနိုင်ငံကိုဂျီဟတ်တူရဲ့ဇနီးအဖြစ်သွားခဲ့ကြတဲ့ဟာလာနီရဲ့ညီမနှစ်ဦးဖြစ်သူဇာရာနဲ့ဆယ်မန်ဟာလာနီတို့နှစ်ဦးဟာလည်းအဲ့ဒီဗလီမှာပဲဝှက်ပြုခဲ့ကြသူတွေဖြစ်တယ်လို့ဒေသကမွတ်စလင်တွေကပြောကြပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့ American ပြည်ထောင်စုကဒီအောက်မေ့ဘွယ်နဲ့ကျင်းပတဲ့အကြောင်းကိုတင်ပြပေးပါမယ်။မေလ29ရက်တနင်္လာနေ့ဟာ American ပြည်ထောင်စုမှာ Memorial Day လို့ခေါ်တဲ့အောက်မေ့ဘွယ်နေ့ဖြစ်တာနဲ့အညီသမ္မတ Donald Trump ဟာလည်း Washington DC မြို့အပြင်မှာရှိတဲ့ Arlington အမျိုးသားစစ်သင်ကျောင်းစစ်တင်ကြိုင်းမှာလွမ်းသူပန်းခွေချခဲ့ပါတယ်။ဒီနေ့ဟာတိုင်းပြည်အတွက်အသက်လှူခဲ့ကြတဲ့ဒီ American စစ်မှုထမ်းတွေကိုဂုဏ်ပြုတဲ့နေ့ဖြစ်တာကြောင့်မြန်မာနယ်ဝါ American နိုင်ငံသားစစ်သားတူရဲ့မိခင်ကလည်းတားဖြစ်သူတာဝန်ထမ်းဆောင်ရာကနေဘေးမတည်ရင်မခပဲပြန်ရောက်လာရေးအတွက်ဆုတောင်းမြတ်တာပို့နေကြောင်းပြောပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုက်ကတင်ပြပေးပါမယ်ရှင်။
နှစ်စဉ်မေလရဲ့နောက်ဆုံးတင်းနေလာနေ့မှာကျင်းပတဲ့ဒီအောက်မေ့ပွဲနေ့ဟာစစ်မှုထိုင်းရင်တန်းပြေအတွက်အသက်ပေးလူသွားခဲ့ကြသူတွေကိုဂုဏ်ပြုတဲ့အနေနဲ့အားလာရဲ့သတ်မှတ်ထားတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာတင်းနေလာနေ့ကအာလင်တန်အမျိုးသားစစ်တင်းကျိုင်းမှာရှိတဲ့အညာတရစစ်တီတော်များအမတ်တရားအုပ်ကူမှာလွမ်းသူပန်းခွေချခဲ့ပါတယ
်။ Here at this hallowed shrine we honor the noblest among us the men and women who paid the ultimate price for victory and for freedom.
ဒီအမတ်တရအမျိုးသားစစ်တင်းကြီးမှာကျွန်တော်တို့တွေဟာစိတ်ထားအမြင့်မြတ်ဆုံးလူတွေကိုဂုဏ်ပြုနေကြတာဖြစ်ပါတယ်။ဒီအမျိုးသားနဲ့အမျိုးသမီးတွေဟာအောင်ပွဲခံဖို့နဲ့လွတ်လပ်မှုတို့အတွက်အဆုံးစွန်အသက်ပေးတော်ကြသူတွေဖြစ်ပါတယ်။တနတ်တန်နေကြတိုက်ပွဲတွေကြားရန်သူကိုယဉ်ဆိုင်မှုတတိပြောင်မြောက်ခဲ့ကြသူတွေကိုကျွန်တော်တို့ဂုဏ်ပြုတာလည်းဖြစ်ပါတယ်။
သမရထရမ်လွမ်းသူပန်းခွေချခဲ့တဲ့ဒီအညာတရစစ်တီတော်များအုပ်ကူဟာပထမကဘာစစ်အတွင်းကြာဆုံးသွားခဲ့ကြတဲ့အမည်မသိအမေရိကန်စစ်တီတော်တွေအတွက်တိဆောက်ပေးထားတာဖြစ်ပါတယ်။ဒုတိယကဘာစစ်နဲ့ကိုရီးယားစစ်ပွဲတွေအတွင်းကြာဆုံးသွားခဲ့ကြတဲ့စစ်တီတွေရဲ့အုပ်ကူဟာလည်းမလတ်မကမှရှိနေပါတယ်။ဗီယက်နမ်စစ်ပွဲအတွင်းကြာဆုံးသွားခဲ့ကြတဲ့အမည်မသိစစ်တီတွေရဲ့ရုပ်အလောင်းတွေကိုတော့နောက်ပိုင်းမှာ DNA စမ်းသပ်တဲ့နည်းပညာအသုံးပြုပြီးဘယ်သူဘဝဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုစတင်တည်ထောင်တဲ့အချိန်ကစလို့ခနေ့အချိန်ထိတိုင်းပြည်အတွက်စစ်သားတွေရဲ့ဆွန့်လွတ်အနစ်နာခံခဲ့မှုတွေဟာအရေးပါလာကြောင်းလဲသမ္မတထရမ့်ကထည့်သွင်းပြောကြားခဲ့ပါတယ
် Since the first volley of gunfire in the revolution brave Americans in every generation have answered the call of duty
အမေရိကန်ဒေါ်လာရေးအတွင်းတိုက်ပွဲတွေစဖြစ်တဲ့အချိန်ကစလို့တာဝန်တည်တည်နဲ့နိုင်ငံကလိုအပ်တဲ့အချိန်မှာလွတ်လပ်ရေးအတွက်တိုက်ပွဲဝင်မှုကိစ္စကတတိရှိလာတဲ့အမေရိကန်နိုင်ငံသားတွေရင်ဆိုင်ခဲ့ကြတာဖြစ်ပါတယ်။ခနေ့နိုင်ငံကိုထိမဲ့လို့တဲ့အမေရိကန်မျိုးဆက်တစ်တွေဟာအကြမ်းဖက်မှုကိုနှိမ်နင်းတဲ့တိုက်ပွဲတွေမှာပါဝင်ဆင်နွှဲနေပြီးအပြစ်မဲ့တဲ့လူသားတွေကိုတတ်ဖြတ်နေတဲ့ရန်သူရဲ့ဘေးကနေကိုယ့်နိုင်ငံသားတွေကိုကာကွယ်ဖို့အသက်ဆုံးတိုက်ခိုက်နေကြတာဖြစ်ပါတယ်။
သမ္မတထရမ့်ပြောသွားသလိုပဲခနေ့အချိန်မှာအကြမ်းဖက်သမားတွေကိုတိုက်ပွဲဝင်နေကြတဲ့အမေရိကန်မျိုးဆက်တစ်စစ်သားတွေထဲမှာမြန်မာနယ်ပွားအမေရိကန်မရင်းတပ်သားမင်းဆိုမိုလည်းပါဝင်ပါတယ်။တားဖြစ်သူပြပတနေရာမှာတိုင်းပြည်ကိုကိုစားပြုပြီးတာဝန်ထမ်းဆောင်နေတဲ့အတွက်မြန်မာလူမျိုးတွေအားလုံးကိုစားဂုဏ်ယူမိတယ်လို့မရင်းတပ်သားမင်းဆိုမိုရဲ့မိခင်ဖြစ်သူဒေါ်မင်းမင်းနန်းတင်ကပြောပါတယ
်။မိခင်တယောက်အနေနဲ့ကတော့ကိုသားသမီးကိုဂုဏ်ယူတယ်။တစ်ချိန်တည်းမှာလည်းစိတ်ပူတယ်။ဘာကြောင့်လဲဆိုတော့သူရဲ့အပတ်အန်ဒီရဲ့ဘယ်လိုများဖြစ်နေမလဲဆိုတော့အဲ့လိုပုံပြတော့ကမျိုးရရှိတယ်။အထူးစိတ်တော်တို့မြန်မာနိုင်ငံကနေပြီးတော့ဒီမှာပြောင်းရွှေ့နေထိုင်လာတဲ့သားသမီးတွေတော်တော်များများကဆိုလို့ရှိရင်အထူးသဖြင့် Forward India နာမှာစစ်တပ်ထဲမှာဒီ movement ဖြစ်ဖြစ်အာမေထဲမှာပဲဖြစ်ဖြစ် Navy ထဲမှာပဲဖြစ်ဖြစ် National Guard ထဲမှာပဲဖြစ်ဖြစ်တာဝန်ထမ်းဆောင်နေကြတဲ့မြန်မာနိုင်ငံသား American တွေအများကြီးရှိပါတယ်။ Aid Drop ကိုသားသမီးကိုဂုဏ်ယူသူလိုပဲသူတို့ရဲ့အားလုံးကိုလည်းဆက်တူထက်မြောက်ကိုယူပါဒီလိုနေ့သူနေ့မြတ်မှာဒီလူတွေအတွက်အကုန်ပြုပေးရဆိုတာအမတန်မှဒါကုန်ယူစရာကောင်းပါတယ်သူမိသားစုတွေရောသူတို့တယောက်ဆုံးရှုံးမှုတွေရောနိုင်ငံအတွက်ပါပေါ့
အမေရိကန်ပြည်ထောင်စုရဲ့အောက်မေ့ပွဲနေ့ကိုတော့အမေရိကန်ပြည်တွင်းစစ်အပြီး1965ခုနှစ်မှာစတင်ပြုလုပ်ခဲ့ကြတာပါ။အောက်မေ့ပွဲနေ့အတွက်အာယုံဆိုင်မှုဟာကာလရွေရှားလာတာနဲ့အမျှစစ်ပွဲအလုံးမှာကြာဆုံးသွားကြသူတွေကိုပါထည့်သွင်းသတ်မှတ်လာခဲ့တာပါ။တိုင်းပြည်အတွက်အသက်ပေးလူသွားခဲ့ကြသူတွေကိုမမေ့ကြဖို့တိုက်ပွဲတွေအတွင်းပျောက်ဆုံးနေတဲ့စစ်မှုထမ်းတွေကိုဆက်လက်ရှာဖွေပေးဖို့တတိပေးတဲ့အနေနဲ့ Rolling Thunder လို့ခေါ်တဲ့နိုင်ငံတဝန်းကတောင်းနဲ့ချီတဲ့စစ်ပြန်စစ်မှုထမ်းဟောင်းတွေဟာလည်းနှစ်စဉ်အောက်မေ့ပွဲနေ့မှာ Washington DC မြို့အတွင်းမော်တော်ဆိုင်ကယ်တွေနဲ့စီတန်းလက်လှယ်ကြပါတယ်။အဲလိုမော်တော်ဆိုင်ကယ်နဲ့စီတန်းလက်လှယ်တဲ့အစဉ်အလာဟာအခုနှစ်မှာနှစ်30ပြည့်သွားခဲ့ပါပြီ။ဒီအောက်မေ့ပွဲနေ့အားလိုက်ရဟာအမေရိကန်ပြည်သူအများစုအတွက်နွေရာသီစတင်တဲ့နေ့ဖြစ်တယ်လို့လည်းအကြံပြင်းအားဖြင့်သတ်မှတ်ထားကြတာဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုက်တင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေပဲကြည့်ကြရအောင်ပါရှင်။မေလ29ရက်တနင်္လာနေ့ကပြီးဆုံးသွားတဲ့27ရာစုပင်လုံးဒုတိယအစည်းအဝေးမှာပြည်ထောင်စုသဘောတူစာချုပ်စိတ်ပိုင်း1ဖြစ်နေကဏ္ဍပေါင်း38ခုကိုသဘောတူညှပ်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။နိုင်ငံရေးစီးပွားရေးလူမှုရေးနဲ့မြေယာနဲ့သဘာဝပတ်ဝန်းကျင်စတဲ့ကဏ္ဍတွေမှာအများအားဖြင့်သဘောတူညီချက်ရရှိခဲ့ကြပြီးမယ်။လုံခြုံရေးနဲ့ပတ်သက်လို့တော့တစုံတရာသဘောတူနိုင်ခဲ့ခြင်းမရှိပါဘူး။အခုကျင်းပခဲ့တဲ့27ရာစုပင်လုံးဒုတိယအစည်းအဝေးကနေပြည်ထောင်စုသဘောတူစာချုပ်စီဦးတီ89ဖို့ဘလို့အလားအလာရှိနိုင်ပါသလဲမဆုမြမွန်ကစူးစီးတင်ပြပေးပါမယ်ရှင
်အစိုးရတပ်မတော်နဲ့တိုင်းရင်းသားအဖွဲ့အစည်းကိုယ်စားလှယ်တွေကြားမေလ24ရက်နေ့ကစလို့အချိန်အနည်းဆွေးနွေးခဲ့ကြပြီးတဲ့နောက် 21 ရာစုပင်လုံဒုတိယကြိမ်အစည်းအဝေးအဆုံးသတ်တဲ့တင်းနယ်လာနေမှာပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း1ဆိုတဲ့သဘောတူညီချက်ကိုရရှိခဲ့ကြပါတယ်။နိုင်ငံရေးစီးပွားရေးလူမှုရေးမြေယာနဲ့သဘာဝပတ်ဝန်းကျင်စတဲ့ကဏ္ဍတွေအတွက်မူဝါဒသဘောတူညီချက်စုစုပေါင်း38ချက်ကိုစာချုပ်ချုပ်ဆိုနိုင်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကအဆိုပြုတင်သွင်းခဲ့တဲ့မူဝါဒအဆိုပြုချက်42ချက်မှာ38ချက်ကိုသာသဘောတူနိုင်ခဲ့ကြတာဖြစ်ပါတယ်။ညှိနှိုင်းမရခဲ့လို့နှစ်ရက်တောင်ပြည့်အောင်မဆွေးနွေးနိုင်ခဲ့ပဲသဘောတူညီမှုတစ်ခုမှမရခဲ့တာကတော့လုံခြုံရေးကဏ္ဍဖြစ်ပါတယ်။ဖက်ဒရယ်ပြည်ထောင်စုတက်မတော်ဆိုတဲ့အတုံးအနှုံးကိုတက်မတော်ဘက်ကလုံးဝလက်မခံနိုင်ခဲ့တာကြောင့်ရှေ့ဆက်မဆွေးနွေးနိုင်ခဲ့ကြတာပါ။သဘောတူညီချက်ရရှိခဲ့တဲ့ကဏ္ဍတွေထဲမှာလည်းညီနိုင်မရလို့သဘောမတူနိုင်ခဲ့တဲ့အချက်တွေရှိပါတယ်။ဥပမာနိုင်ငံရေးကဏ္ဍမှာဆိုရင်တိုင်းရင်းသားပြည်နယ်တွေခွဲမထွက်ရေးဆိုတဲ့အချက်နဲ့ပတ်သက်လို့တပ်မတော်နဲ့တိုင်းရင်းသားအဖွဲ့တွေကြားလုံးဝသဘောမတူနိုင်ခဲ့ကြပါဘူး။တခါစီးပွားရေးကဏ္ဍမှာဆိုရင်လည်းဖက်ဒရယ်စနစ်ကိုအခြေခံတဲ့စီးပွားရေးကိုဘလို့ပုံစံနဲ့လုံးမှာလဲဆိုတဲ့အချက်ကိုညီနိုင်မရခဲ့လို့သဘောတူညီချက်ထဲမှာမပါဝင်နိုင်ခဲ့ပါဘူး။လက်ရှိမြန်မာနိုင်ငံမှာတိုင်းနယ်ပြည်နယ်ကွဲနေတာကနေအားလုံးတန်းတူသတ်မှတ်ရေးကိုတော့နိုင်ငံရေးကဏ္ဍထဲမှာသဘောတူနိုင်ခဲ့ကြပါတယ်ပထဝီနဲ့လူမျိုးကိုအခြေခံပြီးသတ်မှတ်မှာဖြစ်တယ်လို့21ရာစုပြည်လုံးညီလာခံဖြစ်မြောက်ရေးကော်မတီဝင်ဒေါက်တာဆလိုက်လျံမုံက VOA ကိုပြောပြပါတယ
်ကျွန်တော်တို့နာမည်သတ်မှတ်ကြီးကတော့ကျွန်တော်တို့ပြည်ထောင်စုဖွဲ့ဝင်ပြည်နယ်အားလုံးကိုကျွန်တော်တို့အနေနဲ့ပြည်နယ်လို့ခေါ်ချင်တယ်တိုင်းဒေသကြီးပြည်နယ်ခွေးတဲ့ဟာဘိုးတုံးကပြည်နယ်ပြည်မပြဿနာဖြစ်ပေါ်စေခဲ့တယ်ပြည်တော်ဗမာနဲ့အခြားတိုင်းရင်းသားတွေကြားမှာတွေ့ခွေမှုဖြစ်စေခဲ့တယ်ထို့တွေ့ကြောင့်ကျွန်တော်တို့ကဒီပြည်ထောင်စုဖွဲ့ဝင်ပြည်နယ်အားလုံးကိုပြည်နယ်လို့ခေါ်ရင်ခေါ်တိုင်းလို့ခေါ်ရင်ခေါ်တိုင်းဒေသကြီးလို့ခေါ်ရင်နာမည်တူပုံစံတူတို့ပြည်ပြည်မယ်ဆိုတော့ကျွန်တော်ကြည့်ပြတာမန္တလေးတိုင်းဆိုမန္တလေးပြည်နယ်အေရဝတီဆိုရင်အေရဝတီတိုင်းဆိုအေရဝတီတိုင်းပြည်နယ်ဒါမှမဟုတ်ကျွန်တော်တိုင်းကိုသုံးမယ်ဆိုရင်ကချင်တိုင်းချင်းတိုင်းအေရဝတီတိုင်းမန္တလေးတိုင်းတူတူဒါမှကျွန်တော်တို့ကဒေသကြီးတော့မကြိုက်ဘူးကျွန်တော်တို့အနေနဲ့ဒီပြည်ထောင်စုထဲမှာအခြေခံနှစ်ခုပေါ်မှာကျွန်တော်တို့လူမျိုးနဲ့ပထဝီနှစ်ခုစလုံးကိုခြေခံပြီးတော့မှကျွန်တော်တို့ပြည်နယ်တွေဖွဲ့စည်းပို့လို့အပ်ပါတယ်။အကြီးတွေ့ရတော့ကျွန်တော်တို့ဆွေးနွေးတယ်ဘူး။
တကယ်လို့ပြည်နယ်တိုင်းတွေထဲမှာကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေရှိနေမယ်ဆိုရင်အခြေအနေအရအဲ့ဒီကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေအနေနဲ့ပြည်နယ်အဖွဲ့အစည်းရေးဆိုတဲ့ခေါင်းစဉ်အောက်မှာတည်ကြားပြည်နယ်ဖြစ်လာနိုင်ခြေရှိတယ်လို့လည်းဒေါက်တာဆလိုက်လျံမုံကပြောပါတယ်။အခုပြီးဆုံးသွားတဲ့ဒုတိယအကြိမ်21ရာစုပင်လုံညီလာခံမှာမူဝါဒအဆိုပြုချက်တိုင်းပြည်စုံအောင်သဘောတူညီချက်မရခဲ့ပေမဲ့နောက်ထပ်ဆွေးနွေးမှုတွေကနေညှိနှိုင်းသဘောတူနိုင်လိမ့်မယ်လို့ဆွေးနွေးခဲ့ကြသူတချို့ကပြောပါတယ်။ဒါပေမဲ့လုံးဝသဘောမတူနိုင်ခဲ့တဲ့လုံခြုံရေးလိုကိစ္စမျိုးကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်နိုင်ဖို့ဖြစ်နိုင်ပါရဲ့လား။အချိန်ယူညှိနှိုင်းရင်အလားအလာကောင်းတွေရှိနိုင်ပါတယ်လို့တက်မတော်သားကိုယ်စားလှယ်တယောက်ဖြစ်တဲ့ဗိုလ်မှူးချုပ်တင်အောင်ကပြောပါတယ်။
အမြင်မတူမှုလေးတွေကတော့ရှိကောင်းရှိနိုင်ပါတယ်နော်ရှိနေတဲ့အမြင်မတူတာလေးတွေကိုလည်းတယောက်နဲ့တယောက်ညှိနှိုင်းပြီးတော့မှဒါအချိန်ယူပြီးတော့မှဆောင်ရွက်သွားရင်တော့အနာဂတ်မှာတော့အလားအလာကောင်းနေရှိလာမယ်လို့ယုံကြည်ပါတယ
်အခုဆွေးနွေးပွဲမှာသဘောတူညီမှုမရနိုင်ခဲ့တဲ့ကိစ္စတွေကိုကြည့်ရင်အခေါ်အဝေါ်အသုံးနှုန်းတွေညှိမရတာကြောင့်များပါတယ်ဖက်ဒရယ်နဲ့ဆိုင်တဲ့ကိစ္စတချို့မှာသဘောတူနိုင်ခဲ့တာကတော့ရလာကောင်းဖြစ်တယ်လို့ဆွေးနွေးပွဲအပြီးမှာကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာက VOA ကိုပြောပါတယ
်ပြောမယ်ဆိုရလကောင်းတယ်ရလာတာရှိတယ်ဒါပေမဲ့တိတ်ပြီးပြည်ပြည်စုံဆိုတော့မဟုတ်ဘူးပေါ့ဆက်လက်ဆွေးနွေးစရာမြန်လာခံနဲ့ဆက်လက်ကျင်းပစရာရှိနေတာပေါ့ဒါကြောင့်မလို့ဒီတစ်ခါချမှတ်တဲ့ခေါင်းစဉ်တွေကသဘောတူညီတဲ့အချက်တချို့ပေါ့ဗျာအဲ့ဒါဖက်ဒရယ်နဲ့ဆိုင်တာဖြစ်တဲ့အတွက်ကြောင့်အကျိုးရှိပါတယ
်အခုစီဝေးဝဲပြီးသွားခဲ့ပေမဲ့နောက်ဆက်ဆွေးနွေးမှုတွေလုပ်ရအောင်မှဖြစ်ပြီးအစစ်စစ်ရရှိတဲ့သဘောတူညီချက်အားလုံးကိုစုစည်းပြီးတော့မှပြည်ထောင်စုငြိမ်းချမ်းရေးသဘောတူစာချုပ်ကိုချုပ်ဆိုနိုင်ကြမှာဖြစ်ပါတယ်21ရာစုပင်လုံဒုတိယကြိမ်အစည်းအဝေးမှာသဘောထားကွဲလွဲမှုတွေထင်မြင်ချက်တွေအမျိုးမျိုးကွဲပြားခဲ့ပေမဲ့ဘုံတူညီတဲ့သဘောထားအမြင်တွေဖြစ်လာအောင်ဆွေးနွေးညှင်းခုံညှိနှိုင်းနိုင်ခဲ့တာဟာအင်မတန်မှအားတက်စရာကောင်းတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဆွေးနွေးပွဲပိတ်ပွဲမိန့်ခွန်းထဲမှာပြောသွားပါတယ်ပြည်ထောင်စုသဘောတူစာချုပ်ရဲ့အစိတ်အပိုင်းအဖြစ်သဘောတူညီချက်တွေကိုလက်မှတ်ရေးထိုးနိုင်ခဲ့တာနဲ့ပတ်သက်လို့လည်းတိုင်းရင်းသားပြည်သူတွေနှစ်ပေါင်းများစွာမျှော်လင့်ခဲ့တဲ့ငြိမ်းချမ်းရေးအိမ်ဘက်ကိုပထမဆုံးအနေနဲ့ကောက်ကြောင်းတွေစတင်ရေးဆွဲနိုင်ခဲ့တာဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောသွားပါတယ်21ရာစုပင်လုံစီဝေးဝဲဒုတိယကြိမ်ကျင်းပပြီးသွားပြီမဲ့ဖက်ဒရယ်နဲ့ပတ်သက်တဲ့အမြင်အပေါ်တက်မတော်နဲ့တိုင်းရင်းသားတွေကြားကွဲလွဲနေသေးတယ်လို့စီဝေးဝဲတွေကိုသတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မတ်မေခါကပြောပါတယ် ဖယ်ရဆိုရာနဲ့ခွဲထွက်မှာပဲဆိုတဲ့အမြင်မျိုးတွေရှိနေကြသေးတယ်လို့သူကပြောပါတယ်။ဒါအပြင်အပြစ်ခတ်ရဆဲရေးသဘောတူစာချုပ် NCA ကိုလက်မခံဘူးလို့ကြေညာထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေလည်းရှိနေသေးတာကြောင့်ငြိမ်းချမ်းရေးအတွက်ပြည်ထောင်စုသဘောတူစာချုပ်မှာလက်နက်ကင်တိုင်းရင်းသားအဖွဲ့အလုံးပါဝင်လက်မှတ်ထိုးဖို့ဆိုတာကတော့မလွယ်နိုင်သေးပါဘူးရှင
်။မဆုမြမွန်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။အခုတခါတော့ဒီ66ဂါဂျီပုံမှလုံးဝဖျက်သိမ်းရေးတောင်းဆိုမှုအကြောင်းကိုတင်ပြခြင်းပါတယ်။အရက်သားအစိုးရလက်ထက်မှာအင်တာနက်အွန်လိုင်းလူမှုကွန်ရက်ပေါ်ရေးသားမှုတွေအပေါ်ဆက်သွယ်ရေးဥပဒေ66ဂါဂျီပုံမှနဲ့တရားစွဲဆိုမှုတွေခက်စစ်စိတ်ဖြစ်လာနေပြီး66ဂါဂျီနဲ့တရားစွဲတဲ့အမှုပေါင်း90နီးပါးထိရှိသွားပြီဖြစ်ပါတယ်။နိုင်ငံတွင်းဒီမိုကရေစီစနစ်ဖော်ဆောင်နေခြင်းလွတ်လပ်စွာရေးသားခွင့်နဲ့ဆန္ဒသဘောထားထုတ်ဖော်ခွင့်ကိုဥပဒေကြောင်းအရပိတ်ပင်သလိုဖြစ်နိုင်တဲ့အတွက်66ဂါဂျီကိုလုံးဝဖျက်သိမ်းပြဖို့လူအခွင့်ရေးတက်ကြွလှုပ်ရှားသူတွေကလွှတ်တော်ကိုတောင်းဆိုလိုက်ကြပါတယ်။အပြည့်အစုံကိုမဆုမွန်ကတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်။အရင်ဆိုရလက်ထက်တုန်းက66ဂါဂျီပုံမှန်နဲ့တရားစွဲဆိုခံရမှုက9ခုရှိခဲ့ပြီးပြစ်ဒဏ်ချမှတ်ခံရသူက5ဦးပဲရှိခဲ့ပါတယ်။အခု NLD ဆိုရတဲ့လက်ထက်မှာတော့66ဂါဂျီနဲ့တရားရုံးတင်ဆွဲဆိုမှုပေါင်းစုစုပေါင်း68ခုအထိရှိသွားပြီဖြစ်တယ်လို့ဆက်သွယ်ရေးဥပဒေအမြန်ဆုံးပြင်ဆင်ပေးရေးလှုပ်ရှားမှုအဖွဲ့ကသတင်းထုတ်ပြန်ထားတာပါ။အခုလိုဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့တရားစွဲဆိုမှုတွေအရသာအစိုးရလက်ထက်မှာအရန်ကိုများလာတာဟာဒီမိုကရေစီရဲ့အခြေခံသဘောတရားဖြစ်တဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုချိမ့်ချောက်လာတဲ့အနေနဲ့ဖြစ်လာနေတဲ့အတွက်လူခွေလှုပ်ရှားသူတွေပူပေါင်းပြီးလူမှုလှုပ်ရှားမှုအနေနဲ့တောင်းဆိုလှုပ်ရှားနေကြတာဖြစ်ပါတယ်။မေလ29ရက်တနင်္လာနေ့တုန်းကလည်းဆက်သွယ်ရေးဥပဒေပြင်ဆင်ရေး66ဂါကြီးဖျက်သိမ်းရေးလူမှုလှုပ်ရှားမှုသတင်းစာရှင်းလင်းပွဲတရကျင်းပခဲ့ပါတယ်။ဘာကြောင့်66ဂါကြီးကိုလုံးဝဖျက်သိမ်းပေးဖို့တောင်းဆိုရပါသလဲဆိုတာကိုတော့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးလှုပ်ရှားမှုပူပေါင်းအဖွဲ့ရဲ့အဖွဲ့ဝင်မောင်ဆောင်ခါက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။ဒီဆက်သွယ်ရေးဥပဒေထဲမှာပုံမှန်ဆက်သွယ်ဂါကြီးကလုံးဝကိုမလိုအပ်ဖြစ်နေမဖြစ်နေဖြစ်ဖြစ်ဖို့လိုအပ်တယ်ဆိုပြီးကျွန်တော်တို့ကထုတ်ပြန်ရင်းဖြစ်ပါတယ်ကွာ။ဒီမှာပြောရမယ်ဆိုရင်လွတ်တော်အနေနဲ့ဒီဥပဒေနဲ့မျက်နှာကြည့်ရတဲ့လူတွေရဲ့အတွေ့အကြုံတွေပြန်လည်ရှုစမ်းတာမျိုးလိလာတာမျိုးလုံးဝမရှိဘဲနဲ့သူတို့ဘာသာသူတို့ပဲ review လုပ်နေတဲ့ပုံစံဖြစ်တယ်။ဆိုတော့အဲ့ရကရန်အန်ဒီရများတယ်ပေါ့နော်။ဒါဆိုတော့ဥပဒေတစ်ခုဖြည့်ရေးဟာလွတ်တော်ကိုယ်စားလှယ်ကြီးဒီလုံးလို့မရဘူးပေါ့နော်။ဒီဘက်ကပြင်ပကတတိပညာရှင်တွေပါရမယ်ပြီးတော့ဒီဥပဒေကိုတည်ချာချာ review လုပ်နေတဲ့ရက်ဖက်အဖွဲ့ကြီးကြီးကအကြံဉာဏ်တောင်းခံမှုလိုတယ်ပေါ့
။ဒီလိုမျိုးလွတ်တော်တွင်ဥပဒေပြင်ဖို့ဒါမှမဟုတ်လုံးဝဖျက်သိမ်းပေးဖို့ဆိုတဲ့တောင်းဆိုချက်တွေနဲ့ပတ်သက်လို့လွတ်တော်အနေနဲ့လူမှုရဲ့သဘောထားကိုနားထောင်ပညာရှင်တွေရဲ့အကြံပြုချက်ကိုလေးလေးနက်နက်ထည့်သွင်းစဉ်းစားဖို့လိုတယ်လို့လည်း66ဂါကြီးဖျက်သိမ်းရေးကာတွန်းပြပွဲမှာအမှားစကားပြောခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ကိုနေဖုံးလက်ကလည်းအခုလိုပြောပါတယ
်။ဒီ66ဂါကြီးကတကယ်တမ်းကျွန်တော်ဒီအတုံးပြသူတွေရဲ့ဒီလက်လက်စွာဒေသထုတ်ပေါ်ပြောဆိုမှုကိုသွားပြီးတော့ထိပါတဲ့ဥပဒေမျိုးဖြစ်နေတယ်။နောက်ပြီးတော့ဥပဒေရဲ့ဈေးဆွဲထားတဲ့ပုံစံမှာလည်းတိကျမှုခိုင်တော်မှုမရှိတဲ့အခါကျတော့မမဟုတ်တဲ့ကိစ္စလေးတွေမှာအဲ့လိုမျိုးအပြန်အလှန်တရားစွဲတဲ့ပုံစံမျိုးတွေဖြစ်ပြီးတော့အခုကအမှုတွေကအများများတဲ့အနေအထားမျိုးဖြစ်သွားတာပေါ့နော်။
အခုလို66ဂါကြီးနဲ့တရားစွဲဆိုအရေးယူမှုတွေများလာတာဟာအယက်သားအစိုးရဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေနိုင်တယ်ဆိုပြီးဝေဖန်မှုတွေများလာနေတာဖြစ်ပါတယ်။ဒါကြောင့်အယက်သားအစိုးရလက်ထက်လွှတ်တော်မှာ66ဂါကြီးဥပဒေပြင်ဆင်ပြဋ္ဌာန်းပေးဖို့လွှတ်တော်ပိုင်းကအလေးနက်ထားစဉ်းစားသင့်တယ်လို့လည်းကြံပြုပါတယ
်။တကယ်လို့များချက်သိမ်းဖို့လိုအပ်တယ်လို့ယူဆတယ်ဆိုတော့အဓိကတော့ဒီလွှတ်တော်ကိုယ်တော်တွေဒီဆင်းနေတဲ့အခါမှာကိုယ်ကိုယ်တိုင်အဲ့လိုဒီလွှတ်တော်ကိုယ်တော်တွေကိုဘာကြောင့်ချက်သိမ်းလဲဆိုတော့တောင်းပြချက်တွေကိုနော်တိတိကျကျခံနိုင်မှာမဟုတ်အဲ့လိုမျိုးပြေးနိုင်မှုတော့လိုတာပေါ့နော်အခုတော့ကျွန်တော်ထင်ပါတယ်ဒီတိတ်မကြရမှာရောရောကကြီးပြင်ဆင်တဲ့ကိစ္စတော့လာမှာလာပါလိမ့်မယ်အဲ့လိုလာတဲ့အခါမှာဒီလူလူရဲ့ public consultation ပေါ့နော်ဒီလူလူရဲ့အကြံဉာဏ်တွေတောင်းခံတဲ့ကိစ္စတွေနောက်ပြီးတော့အဲ့တကယ်ဒီဟာနဲ့ပတ်သက်ပြီးလေ့လာနေတဲ့သူတွေရဲ့အကြံဉာဏ်တွေကိုတောင်းခံတဲ့ကိစ္စတွေကိုစေရင်းနဲ့လုပ်ပြီးတော့တကယ်ဖြစ်နေတဲ့အနေအထားမျိုးပြင်နိုင်တော့ပိုကောင်းတာပေါ့
66ဂါကြီးဟာအင်တာနက် online ရေးသားမှုတွေနဲ့ပုံကိုရေးမကျင်တဲ့ချက်တွေဖြစ်လာရင်တရားလိုတိုင်တန်းသူရှိုံနဲ့တရားခဏ်အဖြစ်ဆွဆွဲခံရသူကိုအချိန်မရွေးဖမ်းဆီးထောင်ချခံရနိုင်တဲ့ဥပဒေဖြစ်တဲ့အပြင်တရားရုံးမှာအာမခံလျှောက်ထားတဲ့အခါမှာလည်းအာမခံရတဲ့သူရှိတယ်လို့အာမခံမရတဲ့သူရှိနေတဲ့မူအမျိုးမျိုးရှိနေတာဟာ66ဂါကြီးရဲ့ဤဥပဒေအဓိကအားနည်းချက်တစ်ခုဖြစ်တယ်ဆိုတာကိုလည်းထောက်ပြနေကြတာဖြစ်ပါတယ်နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အပါအဝင်လွတ်လပ်စွာအမြင်သဘောထားကွဲပြားနိုင်ခွင့်အပေါ်မှာဥပဒေကြောင်းအရာတရားဝင်တားဆီးသလိုဖြစ်နေတဲ့66ဂါကြီးဆက်သွယ်ဥပဒေပုံမှန်အမြန်ဆုံးပြင်ဆင်ပေးရေးပြည်သူအများရဲ့မဲဆန္ဒနဲ့ရွေးချယ်တင်မြှောက်ထားတဲ့လူမှုကိုယ်စားလှယ်တွေရဲ့လွှတ်တော်မှာ66ဂါကြီးဥပဒေကိုဖျက်သိမ်းပေးဖို့လွှတ်တော်ပိုင်းကအလေးနက်ထားဆောင်ရွက်ပေးကြဖို့နောက်လွှတ်တော်တွင်ပြင်ဆင်မှုတွေဖြစ်လာအောင်လည်းလူမှုအားနဲ့66ဂါကြီးဖျက်သိမ်းရေးလှုပ်ရှားမှုတွေကိုဆက်ပြီးတော့ Inite အားလိုက်လှုပ်ဆောင်သွားမှာဖြစ်တယ်လို့66ဂါကြီးလူမှုလှုပ်ရှားမှုဦးဆောင်သူတွေကပြောပါတယ်ရှင်
မဆုမွန်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုစာတွေပေးပို့လို့ရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်အခုဆက်လက်ပြီးတော့လေရင်ပေါ်ပြေးဆင်းရင်တဲ့ဒီဒုက္ခသည်တဦးရဲ့အမှုနောက်ဆက်တွဲအခြေအနေကိုကြည့်ကြရအောင်ပါပြီးခဲ့တဲ့တပတ်ကအမေရိကန်လေကြောင်းလိုင်းပေါ်ကနေလိုက်ပါလာတဲ့မြန်မာဒုက္ခသည်တူလေရင်ပေါ်ကနေခုံချထွက်ပြေးဖို့ကြိုးစားရင်းလေရင်မဲကိုပါကြိုက်ခဲ့တဲ့ကိစ္စနဲ့ဖန်စီတရားဆွဲခံထားတဲ့အမှုကိုလူအများစိတ်ဝင်စားဖြစ်ခဲ့ပါတယ်။သူဘာကြောင့်အခုလိုလောက်ခဲ့ရတယ်လဲဆိုတာအခုထိရှင်းရှင်းလင်းလင်းမသိရသေးပေမဲ့သူဟာဘိုးအစိုးရရဲ့ပုံမှန်တတ်ခံထားတယ်လို့ဒုက္ခသည်ရေကူညီဆောင်ရွက်သူတွေကပြောပါတယ်။အသေးစိတ်ကိုဆက်လက်တင်ပြပေးပါမယ်ရှင်။မေလ25ရက်ဂျာတာပရီနင်းကအမေရိကန်လေရင်အေအေဘော်ကနေခုံချထွက်ပြေးဖို့ကြိုးစားရင်းလေရင်မဲကိုပါကြိုက်ခဲ့တဲ့အသက်22နှစ်အရွယ်ကရင်ဒုက္ခသည်အမျိုးသားတူဖြစ်တဲ့ကိုထွန်းလုံစင်ရဲ့အမှုကိုစစ်ဆေးဖို့အတွက်လာမယ့်ဂျာတာပရီနင်းဇွန်လ1ရက်နေ့မှာသူ့ကိုရုံးထုတ်ဖို့ရှိပါတယ်။သူဟာအင်္ဂလိပ်စကားသိပ်မပြောတတ်တာကြောင့်ဘာကြောင့်အခုလိုလောက်ရတယ်လဲဆိုတာကိုမသိရသေးသလိုပြီးခဲ့တဲ့တောက်ကြနေ့ကရုံးထုတ်ခဲ့ပေမဲ့စကားပြန်မရှိတာကြောင့်သူ့အမှုကိုရဲရွှေ့ဆိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အခုလောလောဆယ်မြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့မြို့ရဲ့ဘုအကျင်းထောင်မှာဖန်စီထိန်သိမ်းခံထားတဲ့ကိုထွန်းလုံစင်ရဲ့အမှုကိစ္စနဲ့ပတ်သက်ပြီးကူညီဖို့အတွက်နိုင်ငံတကာဒုက္ခသည်ကယ်ဆယ်ရေးကော်မတီကတာဝန်ရှိသူတွေတနင်္ဂနွေနေ့မှာသူနဲ့တွေ့တွေ့ဖို့စ조사ခဲ့ကြအောင်အတူလိုက်ပါသွားတဲ့မြန်မာဘာသာပြန်ကိုထူးကအခုလိုပြောပြပါဗ
ျ။မနေ့ကကျွန်တော်ဒီကနေပြီးတော့ဟို migration နဲ့ပတ်သက်ပြီးတော့တွေ့လို့လုပ်တဲ့ခြားကြောင်းကပါစတာပေါ့နော်။အမျိုးသမီးတယောက်နဲ့ကျွန်တော်တွေ့တယ်။သူတို့ကဒီလိုလုပ်လို့လည်း RS ကကိုသားပြုဖို့နော်ကျွန်တော်တို့ခေါ်ပြီးတော့ကျွန်တော်မျိုးတွားတယ်တွားတော့အဲ့မှာ main game မှာဟိုသူကဖက်ဒရယ်ကနေဆိုတော့ခိုင်ထားတာဖြစ်တဲ့အတွက်ဘယ်သူမှတွေ့ဆုံမရဘူးဆိုတာတော့ကျွန်တော်သိရတယ်ကျွန်တော်အဲ့ဒါနဲ့အဲ့မှာရှိတဲ့အတောင်းဝန်ကြတဲ့သူ့ရဲ့ captain နဲ့သူစကားပြောကြည့်တော့အင်္ဂါနေ့ကိုလာကြည့် try ကြည့်ပါတယ်တနက်ဖြန်ပေါ့နော်ကျွန်တော်9နိုင်ချင်းရတယ်ဆိုတော့တော့ try ကြည့်ပါပေါ့နော်ပြေးပြေးရမရဆိုတော့ပြောတတ်သေးတယ်ဒါပေမဲ့တွားပြီးတော့ပြန်ချင်းရတာရှိတယ်
သူဟာမြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့ဒေါဂလတ်စ်နိုင်ငံတကာလေဆိပ်ကနေ CRJ 200 ဂျက်လင်ရဲ့အမျိုးအစားနဲ့အမေရိကန်လေကြောင်းခီးစဉ်အမှန် 5242 မှာလိုက်ပါပြီးသူအခြေကျနေထိုင်မဲ့ညူဘန်မြို့ကိုသွားဖို့အတွက်လေရင်ပြန်တက်ဖို့ပြင်နေချိန်မှာပဲထိုင်နေရကထလေရင်တကားမကြီးစီသွားပြီးဖွင့်ဖို့စ조사ချိန်မှာလေရင်မဲကသူ့ကိုတားခဲ့တာဖြစ်တယ်လို့ကြံခီးတဲ့နှုတ်ကလည်းသူတို့နေရကနေထပြီးကူညီခဲ့ကြပါတယ်ဒါပေမဲ့သူ့ကိုတားခဲ့တဲ့လေရင်မဲကိုကြိုက်ပြီးတော့လေရင်ပြေးလန်းပေါ်ကိုခုံဆင်းသွားတဲ့အတွက်သူ့ကိုလေစိတ်ဝန်ထမ်းတွေကဝိုင်းပြီးဖမ်းဆီးခဲ့ကြရပါတယ်။လေရင်ပေါ်ကနေဆင်းဖို့စ조사ရင်းလေရင်မဲကိုပါကြိုက်ခဲ့တဲ့ဥပဒေချိုးဖောက်မှုနဲ့လေချောင်းအာဏာပိုင်တွေကသူ့ကိုဖမ်းဆီးပြီးဘိုးအစိုးရရဲ့ပုံမှန်တတ်ခံထားရတာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ဘာသာပြန်ကိုထူကအခုလိုပြောပြပါတယ
်။သူနဲ့တေချာမတွေ့ရသေးတော့လေ။ဒါပေမဲ့သူတို့သူများပြောတာပဲကျွန်တော်ကြားတာပေါ့နော်။သူတို့ထိုင်းကနေတည်းက refugee ပေါ့နော်။လာတယ်လာပြီးလို့ရှိရင်သူ့ရဲ့final destination ကတော့ new burn ဆိုတဲ့မြို့မှာဖြစ်တယ်ဒါပေမဲ့သူကရှာလော့မှာတစ်ခေါက်ဆင်းရတယ်ဆိုတော့အဲ့ဒါကိုဒီဆင်းတဲ့ချိန်မှာအဲ့ပြဿနာလေးဖြစ်သွားတာပါသူကမနေ့ကဟိုရှာတဲ့လောက်ဆိုတော့အဲ့မှာရှိတဲ့ jail ကလို့ဆိုတာသူ့ကိုဖမ်းတာ federal ကဖမ်းတာဆိုပြောပါတယ်ပြီးတော့သူ့ရဲ့ court date ကကာလပရီနေ့
အမေရိကန်ပြည်ထောင်စုကိုလာရောက်နေထိုင်ဖို့အတွက်ဒုက္ခသည်တွေပြောင်းရွှေ့အခြေကျနေထိုင်မှုကိုကူညီပေးတဲ့ဘာသာရေးအဖွဲ့တစ်ခုဖြစ်တဲ့Episcopal Immigration Ministry ကနေသူ့ကိုတာဝန်ယူခေါ်ခဲ့တာဖြစ်ပြီးအခုဒီအဖွဲ့စည်းကလည်းသက်ဆိုင်ရာအာဏာပိုင်တွေနဲ့နိုင်ငံခြားရေးဌာနကိုပါဆက်သွယ်ထားပြီးသူ့အမှုနဲ့ပတ်သက်လို့ဘာတွေကူညီပေးရမလဲဆိုတာကိုကံလန်းထားပါတယ်။ထိုင်းနိုင်ငံဒုက္ခသည်စခန်းတစ်ခုမှာနေထိုင်ခဲ့တဲ့သူဟာဘန်ကောက်မြို့ကနေဟောင်ကောင်ကိုတဆင့်အမေရိကန်ပြည်ထောင်စုညူဂျယ်စီပြည်နယ်ကိုရောက်လာခဲ့တာဖြစ်ပြီးသူအခြေကျနေထိုင်မဲ့ကမ်းခြေမြို့ဖြစ်တဲ့ညူဘန်မြို့ကိုသွားမှာဖြစ်ပါတယ်။2005ခုနှစ်ကနေစပြီးတော့မြောက်ကယ်ရိုလိုင်းနားပြည်နယ်မှာလာရောက်အခြေကျနေထိုင်ကြတဲ့ဒုက္ခသည်ဦးရေ2500ကျော်ရှိပြီးအဲ့ဒီထဲက9400ကျော်ဟာမြန်မာဒုက္ခသည်တွေဖြစ်ပါတယ်။ညူဘန်းမြို့မှာတော့အခြေကျနေထိုင်ကြတဲ့မြန်မာဒုက္ခသည်ဦးရေ1900ရှိပြီးအများစုကတော့ကရင်ဒုက္ခသည်တွေဖြစ်ကြပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာနေနေခင်ပါရှင်ကုတော်ရရှင်တွေနားဆင်နေတာကတော့ VOA American အသံအင်္ဂါနေ့မနေ့မြန်မာပိုင်းအစီအစဉ်ပဲဖြစ်ပါတယ်။လိုင်းတိုမီတာ30 40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်မနေ့6နာရီခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနာရွေးအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာအကြောင်းမနေ့ခင်အင်္ဂလိပ်စာသင်ခန်းစာသုရဆုံလင်း American တခွင်နဲ့ American အစိုးရရဲ့သဘောထားအမြင်တွေအပြင်စီးပွားရေးကဏ္ဍမှာတော
့ခြေကံအဆောက်အဦတွေကိုတိဆောက်တာမျိုးလုပ်မယ်။ပြီးတော့ဗန္နာရေးကူပေါင်းဆောင်ရွက်မှုဒါမျိုးလုပ်မယ်ဒါဒုတိယအနေနဲ့တတိယအနေနဲ့ကတော့ကုံွယ်ရေးကိုသူတို့လုပ်မယ
်ဒေါက်တာဖုံးဝင်းပြောသွားတာပါပြည်စုံကိုမကြခင်မှာနားဆင်ရပါမယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကနောက်ဆုံးဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ဦးစံမူဝေကောက်နှုတ်တင်ပြပေးပါမယ်ရှင
်အရင်ဆုံးကောက်နှုတ်တင်ပြပေးခြင်းတာကတော့ Human Rights Watch ဖွဲ့ကထုတ်ပြန်တဲ့ဝိပုစုတော်ပွဲကျင်းပတဲ့ရမဒန်ဥပုလ္လာဟာမြန်မာမွတ်စလင်တွေအတွက်လျှောက်လှမ်းရမယ့်ခရီးရှည်တစ်ခုဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ Richard Weir ရေးသားထုတ်ပြန်တဲ့စာတမ်းဖြစ်ပါတယ်။ Islam ဘာသာရဲ့တလတာဝါတွင်းကာလပထမအဦးဆုံးနေ့မှာ Islam ဘာသာရေးကျောင်းတွေအားလုံးကိုပိတ်ထားရပါတယ်။ပြီးခဲ့တဲ့လတုန်းကတော့တကီတမြို့နယ်အတွင်းဒေသအာနာပိုင်နေအပေါ်အမျိုးသားရေးအစွန်းရောက်လူတစုရဲ့ဖိအားပေးမှုကြောင့်အဲ့ဒီကျောင်းတွေကိုပိတ်ပစ်ခဲ့ရပါတယ်။ကျောင်းတချို့ပြန်ပြီးတော့ဖွင့်ခဲ့ပေမဲ့တချို့ကျောင်းတွေကတော့ကြောက်ရွံ့စိုးရိမ်ပြီးတော့ပိတ်ထားရဆဲရှိပါတယ်။ဒီကနေ့လက်ရှိမြန်မာနိုင်ငံအတွင်းကမွတ်စလင်ဘာသာကိုးကွယ်သူတချို့အတွင်းမှာစိုးချိန်ကြောင်းကြမှုတွေတဖြည်းဖြည်းကြီးထွားလာနေပါတယ်။ကြီးမားတဲ့မွတ်စလင်အတိုင်းအဝန်ရှိတယ်ဆိုပေမဲ့ဝိပုစုတောင်းမှုအဆင်ပြေတဲ့နေရာကအနည်းငယ်ပဲရှိတယ်လို့យေတာထားပါတယ်။မြန်မာနိုင်ငံမှာလူဦးရေ90ရာခိုင်နှုန်းဟာဗုဒ္ဓဘာသာဝင်တွေဖြစ်ကြပါတယ်။အရင်ကတာဂီတအရက်မှာပြပကနေလာရောက်ဝိပုသူတွေကိုခွင့်မပြုဖို့အမျိုးသားရေးအစွန်းရောက်တမားတွေကဖိအားပေးခဲ့ဘူးတယ်လို့ဆိုပါတယ်။ဒါပေမဲ့တာဂီတာမှာနေကြတဲ့မွတ်စလင်တွေအပြောအရနှစ်အတန်ကြာကလေးကရမဒန်ဥပုလ္လာကာလမှာတော့ဝိပုဖို့အတွက်ခွင့်ပြုချက်ပေးထားတယ်လို့ဆိုကြောင်းရေးသားထားပါတယ်။နှစ်အတန်ကြာကလေးကနိုင်ငံတွင်းပလီဝိပုကြောင်းအစ်စ်တွေဆောက်လုပ်ခဲ့ပါတယ်။အဲ့ဒီထဲမှာတချို့ကိုဒေသအာဏာပိုင်တွေကပိတ်ဖြစ်ခဲ့ပြီးတချို့ကတော့အကြမ်းဖက်ဖျက်ဆီးတာတွေကိုခံခဲ့ရတယ်လို့မွတ်စလင်မျိုးသားအဖွဲ့ရဲ့အကြီးအကဲဦးကျော်ခင်ကပြောကြောင်းရေးသားထားပါတယ်။မြန်မာအစိုးရအနေနဲ့နိုင်ငံအတွင်းမှာနေထိုင်သူတွေအလုံးကိုလွတ်လပ်စွာဘာသာရေးဝိပုစုတောင်းဝင်ပေးတင်တယ်လို့ဘာသာရေးစာသင်ကျောင်းတွေကိုလည်းလူအုပ်စုနဲ့ဝိုင်းဝန်းတိုက်ခိုက်တဲ့အနေကနေအကာအကွယ်ပေးတင်ပါတယ်လို့ထောက်ပြတောင်းဆိုထားပါတယ်ဆက်လက်တင်ပြပေးချင်တာကတော့ရန်ကုန်မြို့ကနေ DPA သတင်းဌာနက Poppy Mefferson ရေးသားထားပြီး The Gulf Times သတင်းစာမှာမြန်မာနိုင်ငံကညီညွတ်ရေးဆွေးနွေးပွဲဟာခွဲထွက်ရေးမူဝါဒကိစ္စနဲ့လမ်းစာပျောက်နေခဲ့တဲ့အကြောင်းရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားကျင်းပခဲ့တဲ့ညီညွတ်ရေးဆွေးနွေးပွဲဟာလူရခီးမြောက်ဖွဲ့မင်းကပြီးဆုံးသွားခဲ့ပါပြီ။အစိုးရအရာရှိတွေကတော့ဗဟိုအစိုးရစီကနေကိုပိုင်အုပ်ချုပ်ခွင့်တောင်းကြတဲ့တဘုံတွေကိုအပြစ်ဖို့ထားတယ်လို့ဆိုပါတယ်။အစိုးရစစ်တပ်တိုင်းရင်းသားအဖွဲ့ပေါင်းစုံကြားဂျားဝင်ညှိနှိုင်းဆောင်ရွက်ပေးသူတွေကိုကိုးကားပြီးငါရကြကျင်းပခဲ့တဲ့ညီလာခံအတွင်းမှာဆွေးနွေးခဲ့ကြတဲ့အချက်ပေါင်း40တချက်ထဲက33ချက်သဘောတူညီမှုရခဲ့တယ်လို့ပြောတဲ့အကြောင်းအစိုးရသတင်းစာမှာဖော်ပြထားတယ်လို့ရေးသားထားပါတယ်။ဒါပေမဲ့တိုင်းရင်းသားအဖွဲ့အစည်းတွေကအဓိကတောင်းဆိုတဲ့အချက်လက်ဖြစ်စစ်တပ်နဲ့တိုင်းရင်းသားအုပ်စုတွေကြားမှာဖြစ်ပေါ်နေရတဲ့ပဋိပက္ခရဲ့အရေးပါတဲ့အချက်ဖြစ်တဲ့တီးခြားကိုယ်ပိုင်အုပ်ချုပ်ခွင့်ကိစ္စအပေါ်မှာတော့သဘောတူညီမှုမရခဲ့ဘူးလို့ထောက်ပြထားပါတယ်။စစ်တပ်ကတိုင်းပြည်ကိုအစစ်စစ်အမှောင်မှဖြစ်သွားမှကိုစိုးရိမ်နေတယ်လို့အစိုးရဘက်ကပြောခွင့်ရသူဦးစော်ထေးကဒင်းတော့တီကိုပြောကြောင်းရေးသားထားပါတယ်။ညီလာခံအပိတ်မင်းကုန်းမှာတော့မြန်မာခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကသူ့မဘက်ကအကောင်းမြင်သဘောရှိမြင်ပြီးတော့ဒီညီလာခံဟာကာလရှည်ကြာဆွေးနွေးကြရမယ်ဖြစ်စဉ်တွေကအစကနဦးအဆင့်သာရှိသေးကြောင်းကြေညာခဲ့တဲ့အကြောင်းနဲ့ဒီလိုသဘောတူညီမှုတွေရဖို့ဆိုတာလွယ်ကူတဲ့အဆင့်မဟုတ်ပါဘူးလို့ပြောဆိုခဲ့တဲ့အကြောင်းရေးသားထားပါတယ
်သရရှိမြန်ခင် ပြီးခဲ့တဲ့ညဉ့်ညဉ့်ညီလာခံအတွင်းမှာပြည်တော်စုကခွဲမထွက်ရဆိုတဲ့အတုံးတော်ပေါ်မှာတက်ရောက်လာတဲ့ကုသရေကြအတော်လေးကိုခြေတင်ဆွနှွေးခဲ့ရပြီးတော့အစိုးမှာတော့သဘောတူညီချက်လည်းမရဘဲနဲ့ညီလာခံကိုအဆုံးသတ်ခဲ့ရပါတယ်။ဖွံ့ဖြိုးပြီးဒီမိုကရေစီရှင်သန်မဲ့ပြည်တော်စုတရသဘောတူဖွဲ့စည်းဖို့ရခွဲထွက်ခွင့်ရှိရမယ်ဆိုတဲ့သဘောထားတဲ့သလားခွဲမထွက်ရဆိုတဲ့အာမခံချက်ပဲထားတဲ့သလားဒီအတုံးတော်ကိုလေးပင်ဆွနှွေးနေခြင်းအဖြစ်ညီညာရေးရှေ့ဆက်ဖို့အတွက်တကယ်ပဲထိရောက်အုံတက်ပါလားလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွနေဖို့ရှိပါတယ်။ပါဝင်ဆွနေမင်းမြလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုဆွနေလူရာကိုမင်းမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကိုယ့်ရဲ့သဘောထားကိုယ့်ရဲ့မိကုန်းတွေကိုရေးသားပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923822554ဖြစ်ပါတယ်။email လိစာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွနေမြ мян လို့ရတော့ရှင်တွေကိုကြိုဆိုပါရခင်ဗျာ
။ဒီကနေ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းဆွနေကမှာပါဝင်ဆွနေကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပြစေရှင်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအလှည့်ရောက်ပါပြီ။ဒေါ်လာလာသန်းစီစဉ်တင်ဆက်ထားပါရရှင
်။ဒီနေ့မြေတွေတင်ပြမယ့် idiom အသုံးကတော့
hit the ground running
ဖြစ်ပါလေ။စာလုံးပေါင်းက hit hit ထိတာရိုက်တာ the the ground ground the ground ကတော့မြေကြီး running running ကတော့ပြေးတာကိုဆိုလိုပါလေ။စကပိုက်ခုလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့မြေကြီးကိုထိပြီးပြေးတာပေါ့ရှင်။idiom ဆိုရဲတော့ white day ပဲကတော့လုပ်ငန်းခွင်မှာစပြီးအလုပ်လုပ်တာနဲ့တင်ပြမနေရတော့ပဲတန်းပြီးတခါတည်းအလုပ်မှာစသုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်လူတူဟာခြေချပြီးဟေးဆိုတာနဲ့စံတဘွားဘွားမလုပ်နေရပဲလမ်းတောင်မလျှောက်တော့ပဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလုပ်ရှင်တူအနေနဲ့အသုံးတက်မလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥမာကိုနားဆင်ကြကြရအောင်
We need someone who can hit the ground running. A person who needs no training.
ကျွန်တော်တို့ကလုပ်ငန်းခွင်မှာအစကတည်းကအစွမ်းစနဲ့အသုံးတည်တဲ့လူမျိုးဖြစ်ပါတယ်။သင်တန်းတွေဘာတွေပေးဖို့မလိုမဲ့လူစားမျိုးပေါ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်
။ We need someone who can hit the ground running. A person who needs no training.
စမစာရှိတဲ့အသုံးတည်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကင်နိုင်စမ်းရှိတယ်လို့ပြောမလဲ
Hit the ground running
လို့ပြောရမှာဖြစ်ပါတယ်အဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရပါမယ်ပြီးခဲ့တဲ့လအတွင်းတရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပတဲ့ One Belt One Road လို့ခေါ်တဲ့ခေတ်သစ်ပိုးလမ်းမစီမံကိန်းညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့တယ်လို့မြန်မာနိုင်ငံကတခြား NGO အဖွဲ့အစည်းကကိုယ်စားလှယ်တွေနဲ့တပ်သည့်ပညာရှင်တချို့လည်းတက်ရောက်ခဲ့ကြတာပါဒီညီလာခံကိုကိုယ်တိုင်တက်ရောက်စကားပြောကြားခွင့်ရခဲ့တဲ့မင်္ဂလာမြန်မာအုပ်ချုပ်မှုဒါရိုက်တာဒေါက်တာဖိုးဝင်းကိုဆက်သွယ်မေးမြန်းပြီးသူ့အတွေ့အကြုံကိုမေးမြန်းထားတဲ့အပိုင်းတစ်ကိုအခုသတင်းပတ်ရက်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင
်ဒေါက်တာဖိုးဝင်းဟာတရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပတဲ့ဒီ One Belt One Road လို့ခေါ်တဲ့ဒီ21ရာစုပိုလမစီမံကိန်းကြီးရဲ့ညီလာခံမှာမြန်မာနိုင်ငံကနေပြီးတော့တွားပြီးတော့တက်ခွင့်ရခဲ့တယ်လို့သိရပါတယ်ခင်ဗျဘလို့အခန့်ကဏ္ဍအနေနဲ့ပါဝင်တက်ရောက်ခွင့်ရခဲ့ပါတယ်လဲခင်ဗ
ျကျွန်တော်ကတော့ဒီ NGO ဒီအနေနဲ့လှုပ်ထားတဲ့အဓိကလှုပ်တဲ့ဆွေးနွေးပွဲအတွက်မြန်မာပြည်ကနေပြီးတော့သူကကိုယ်စားလှယ်အနေနဲ့ပိတ်တာပေါ့နော်ဆိုနိုင်ငံပေါင်းကျွန်တော်တရားကျော်ကနေပြီးတော့လူ600လောက်တက်တဲ့ people to people ဆိုတဲ့ဒီပြည်သူအချင်းချင်းပေါ့လေဒီတွေ့ဆက်ဆံရေးဆိုတဲ့အခန်းကဏ္ဍမှာပါဝင်ဆွေးနွေးဖို့အတွက်ကျွန်တော်ဖိတ်ကြားခြင်းဖြစ်ပါတယ်။တစ်ခုလုံးကတော့အားလုံးကျွန်တော်ခံမှန်းသလောက်ဆိုသူတို့ပြောတာဆိုရင်လူပေါင်း1800လောက်ပါတယ်လို့ပြောတယ်။တကယ်ဟိုဖွင့်ပွဲနဲ့အားလုံးပါဝင်တဲ့လူပေါင်းပါလိမ့်။ဟု
တ်ကဲ့ခင်ဗျာ။
တကယ်ဟိုတင်းကတော့ ဟို6ခုခွဲထားတယ်ကန္တာ6ခုခွဲထားတယ်ပေါ့ကန္တာ6ခုထဲမှာကျွန်တော်တို့ဒါတစ်ခုပေါ့လေ
ဟုတ်ကဲ့ခင်ဗျမြန်မာနိုင်ငံကဒေါက်တာဖုံးဝင်းလိုပဲတခြားပညာရှင်တွေတက်သည့်ပညာရှင်တွေဒီ NGO အဖွဲ့အစည်းတွေကိုကိုစားပြုတဲ့ကိုယ်စားလှယ်လဲတက်ကြတယ်ကြားပါတယ်ခင်ဗျမြန်မာနိုင်ငံကဘယ်နှယောက်တက်တယ်များသိရပါလဲ
ကျွန်တော်အဲ့ဒီမှာတွေ့တာတော့သူကဟိုအစိုးရကိုကိုစားပြုပြီးတော့ဒေါက်အောင်ဆန်းစုကြည်ဦးဆောင်တယ်ဟိုပြည်အောင်စုဝန်ကြီး2ယောက်ဒုတိယဝန်ကြီး2ယောက်နဲ့ဟိုတန်ယုံအရာရှိတွေတန်တမန်တွေလာကြတယ်တွေ့တယ်ဒါအစိုးရပိုင်းကနေလာတာပေါ့အရက်ဖက်ပိုင်းကနေကြတော့4ယောက်တွေ့တယ်တယောက်ကတော့နိုင်ငံသားကြီးဂျုံကနေပြီးတော့ဖွဲ့ထားတဲ့ Mysis ပေါ့လေ NGO ဒီ Think Tank တို့ခေါ်မှာပေါ့အဲ့ဒီကိုကိုစားပြုပြီးတော့အဲလာတာတွေ့တယ်နောက်တယောက်ကလည်းအဲ့ဒီ Mysis ကနေပဲကိုစားပြုပြီးတော့မူဝါဒပေါ့လေဖော်ထုတ်ရေးအတွက်လာတယ်နောက်တယောက်ကတော့ဒီကျေးစင်တောင်အဲလက်ပဒန်းတောင်ပေါ့လေလက်ပဒန်းမှာလုပ်တဲ့ကျေးမီစီမံကိန်းမှာအဲလုံနေတဲ့အလုတ်တမားလေးတယောက်ကိုအလုတ်တမားနဲ့ရွာသားလေးတချို့ကိုထူထောင်ပေးထားတယ်ဆိုပြီးတော့သူစီးပွားရေးလုပ်ငန်းလေးထူထောင်ပေးထားတယ်ဆိုအဲ့စီးပွားရေးလုပ်ငန်းရဲ့ကိုယ်စားလှယ်အဖြစ်တယောက်ကိုခေါ်လာတာတွေ့တယ်ဆိုကျွန်တော်ပါဝင်ဆိုရင်တော့အရက်သား4ယောက်ဖြစ်တာပေါ့နော
်အစ
ိုးရကညမအစိုးရရဲ့အဖွဲ့ရဲ့အရက်သား4ယောက်ရဲ့တွေ့ပါတယ်ဟုတ
်ဟုတ်ကဲ့ခင်ဗျဆိုတော့ဒီခေတ်တပိုလာမကြီးလို့အခုဒါအလွယ်တကူပြောကြတာပေါ့နော်ဒီနောက်ကွယ်မှာတော့သူအ내အိဗယ်တွေတရုတ်နိုင်ငံကပေါ်ဆောင်လို့တဲ့ဟိုပါဘောသူ့ရဲ့ intention သူ့ရဲ့ရည်ရွယ်ချက်ကတော့အများကြီးရှိတယ်ဆိုပြီးတော့ကျွန်တော်တို့ကြားရပါတယ်ဒါပေမဲ့လည်းဒီပိုလာမနဲ့ပတ်သက်ပြီးတော့ကောင်းဤဆိုဤအမျိုးမျိုးပြောဆိုဝေဖန်နေကြတာတွေလည်းဒေါက်တာဖုံးဝင်းတို့လည်းကြားမိမှာပေါ့နော်ဆိုတော့ကျွန်တော်သိကျင်တာကဒီခေတ်စ်ပိုလာမမှာဒီတရုတ်နိုင်ငံဟာလုံနေတဲ့အထက်မှာမြန်မာနိုင်ငံကလည်းအိန္ဒိယနိုင်ငံဖြစ်တာနဲ့အညီပေါ့နော်ဒီသူ့ရဲ့လမ်းကြောင်းပေါ်မှာအခရာကျတဲ့နေရာမှာရှိနေတယ်လို့ကျွန်တော်တို့ကြားရပါတယ်အဲ့တော့မြန်မာနိုင်ငံပါဝင်ခြင်းအပြင်ရောဒီပိုလာမမှာပါဝင်ခြင်းအပြင်ဘလို့အကျိုးအမြတ်တွေများရနိုင်မယ်လို့ထင်မိပါလဲခင်ဗျာ
ဒီစီမံကိန်းကြီးကတော့အဓိကသူတို့အခမ်းအနားနာ6ခုမှာသူတို့တည်ဆောက်ရေးလုပ်မှာကတော့ infrastructure လို့ခေါ်တဲ့အခြေခံအဆောက်အဦတွေကိုတည်ဆောက်တာမျိုးလုပ်မယ်ပြီးတော့ဘဏ္ဍာရေးပူပေါင်းဆောင်ရွက်မှုဒါမျိုးလုပ်မယ်ဒါဒုတိယအနေနဲ့တတိယအနေနဲ့ကတော့ကုန်သွယ်ရေးကိုသူတို့လုပ်မယ်ဆိုတော့အဲ့ဒီသုံးခုကိုအဓိကထားပြီးတော့သူတို့လုပ်မယ်လုပ်လဲလုပ်နေပြီအဲသူတို့လုပ်လဲလုပ်နိုင်တဲ့သဘောရှိတယ်အားလဲရှိတယ်လုပ်လဲလုပ်တတ်တယ်လုပ်လဲလုပ်နိုင်တယ်အခြေအနေကိုရောက်လာတဲ့ခါကျတော့သူကတကဘာလုံးကိုဖြန့်ကျက်ပြီးတော့သူ့ရဲ့နိုင်ငံအတွက်လဲပါတယ်တခြားနိုင်ငံအတွက်လဲပါမယ်အဲ့ဒီအတွက်ကိုသူကဥဆောင်မှုအခမ်းအနားနဲ့လိုချင်တဲ့သဘောနဲ့လှုပ်လာတယ်လို့ကျွန်တော်ကတော့အဲတွေးပြီးပါတယ်ဆိုတော့အဲ့မှာကြီးလိုက်တော့ကျွန်တော်တို့ကအိမ်မီနာချင်းနိုင်ငံဖြစ်တာနဲ့အညီကျွန်တော်တို့အတွက်ကတော့ဒါဟိုတိတ်ပြီးတော့အရေးကြီးတဲ့စီမံကိန်းတစ်ခုလို့ကျွန်တော်ကမြင်ပါတယ်ဒီစီမံကိန်းကနေပြီးတော့အဲခက်ခွက်ခွာနေပြီးတော့တတိတပံ့ရပ်တည်ဖို့ခက်ခဲတဲ့အခြေအနေရှိတာပေါ့နော်ဆိုတော့အဲ့တော့ကျွန်တော်တို့ကတော့ပါပြီးတော့မှလှုပ်ဆောင်มาရမယ်ဒါပေမဲ့ပါပြီးတော့မှလှုပ်ဆောင်มาရမယ်ဆိုတော့ဒီပါဝင်တဲ့နေရာမှာအဓိကကတော့ကျွန်တော်တို့နိုင်ငံမှာလာလုပ်တဲ့စီမံကိန်းတွေဟာကျွန်တော်တို့ရဲ့ပြည်သူတွေတကယ်အကျိုးရှိမဲ့စီမံကိန်းတွေဖြစ်အောင်ကျွန်တော်တို့ရဲ့ပါဝင်ခြင်းတွေမပျက်စီးအောင်ကျွန်တော်တို့ရဲ့ယဉ်ကျေးမှုအမွေအနှစ်တွေမပျက်စီးအောင်ကျွန်တော်တို့နိုင်ငံရဲ့ရေရှည်ဖွံ့ဖြိုးမှုကိုအထောက်အကူပြုအောင်ဒီလိုမျိုးဖြစ်အောင်ကျွန်တော်တို့ကအဲကြိုးစားပြီးတော့လုပ်မယ်ဆိုရည်ရွယ်ချက်နဲ့ကျွန်တော်လည်းသွားလိုက်တာပေါ့နော်
အာဒေါက်တာဖုံးဝင်းပြောသလိုတဘာဝပေါင်းခြင်းမထိခဲ့အောင်ဒီတကံပြည်သူတွေအတွက်အကျိုးရှိအောင်ဆိုတဲ့သူမူလဟိုဟာပေါ့နော်ဟိုကိုလူမျိုးကိုတိုင်းပြည်အတွက်အကျိုးဖြစ်စေမဲ့အချက်တွေသူတို့ထက်သွင်းစဉ်းစားမိအောင်ဟို NGO အနေနဲ့ဒေါက်တာဖုံးဝင်းတက်တယ်ဆိုရင်လည်းဒေါက်တာဖုံးမြန်မာနိုင်ငံကိုစားပြုပြီးတက်တယ်ဆိုရင်လည်းဒေါက်တာဖုံးဝင်းတို့လိုတခြားနိုင်ငံတွေက NGO ကိုစလေလည်းတက်ကြတာလည်းရှိမှာပဲလေဆိုတော့ NGO တွေအနေနဲ့ကောအဲ့လိုမျိုးဒီပတ်ဝန်းကျင်ထိခိုက်မှုနဲ့အောင်ဒေသခံလူထုအတွက်အကျိုးဖြစ်အောင်ဆိုတဲ့အဟာတွေအဲ့ဒီအချက်တွေကိုတိုင်းပြည်ကိုလူမျိုးဟိုကိုဒေသအတွက်အကျိုးဖြစ်စေမယ့်အချက်တွေပါလာအောင်ဘလို့များလှုပ်ဆောင်ပေးနိုင်မလဲဘာတွေများတင်ပြခွင့်ရခဲ့တယ်လဲဗျ
အခုကတော့ကျွန်တော်ကဟိုကျွန်တော်ကိုတိုင်းပေါ့လေတရုတ်ပြည်သွားတော့လုံနိုင်တာကတော့တရုတ်ထိပ်တန်းခေါင်းဆောင်တွေကိုကျွန်တော်တို့ဒါစီမံကိန်းတွေကိုစံပြဖြစ်အောင်လုပ်ပါကျွန်တော်တို့ဘက်ကနေပြီးတော့ဒီရင်းကျိမှုရဘလို့ရှိတယ်ကျွန်တော်တို့ပြည်သူတွေကဘလို့ဟိုအမြင်ရှိတယ်ဆိုတာကိုတော့ကျွန်တော်ပုံမှန်လင်းလင်းဒါနှစ်ဦးချင်းတွေ့တော့လဲ ဟိုနှစ်ဦးချင်းတွေ့ပြီးပြောတာလည်းရှိတယ်အုပ်စုလိုက်ကျွန်တော်တို့ပြောတာလည်းရှိတယ်ဒီလူ600လောက်အကြားထဲမှာဒီပြောခဲ့တာရှိတာပေါ့လေဆိုတော့အဲ့ဒါကလည်းတခုပြီးတော့ရေရှည်ကျွန်တော်တို့ဆက်ပြီးတော့ပူးပေါင်းဆောင်ရွက်လို့ရအောင်ဆိုပြီးတော့ဒီပိုးလမ်းမကြီးမှာပါတယ်NGO corporate ဒီ NGO တွေကိုပူးပေါင်းဆောင်ရွက်ဖို့ကွန်ရက်ဆိုပြီးတော့ကျွန်တော်တို့ဖွဲ့လိုက်တာရှိတယ်ဆိုတော့အဲ့ဒီမှလည်းကျွန်တော်ကနေပြီးတော့အဲသူတို့ဒီတရုတ်ပြည်က NGO တွေနဲ့ပေါင်းပြီးတော့ဟိုတာဝန်ယူထားတယ်မြန်မာပြည်က NGO တွေကိုလည်းတာဝန်ကျင်တဲ့ NGO တွေလည်းကျွန်တော်တို့ဖိတ်မယ်ဖိတ်ပြီးတော့အကြံဉာဏ်တွေယူမယ်ပေါ့လေဆိုတော့အဲ့လိုလုပ်ဖို့ကျွန်တော်တို့စီမံချက်လေးပေါ့လေ action plan လေးတစ်ခုလေးကျွန်တော်တို့ဆွဲထားတာလေးရှိတယ်ဆိုတော့အဲ့စီမံချက်အတိုင်းလည်းကျွန်တော်တို့ဒါ NGO တခြားဒေသဆိုင်ရာ NGO တွေဒီပညာရပ်ပိုင်းဆိုင်ရာ NGO တွေကိုဖိတ်ခေါ်ပြီးတော့သူတို့ရဲ့အကြံဉာဏ်တွေနဲ့ကျွန်တော်တို့ကစုပေါင်းပြီးတော့တရုတ်ပြည်ဘက်ကိုကျွန်တော်တို့ပြန်တင်ပြမှာပေါ့လေ
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုတော့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပါမယ်။ကိုအောင်စီစဉ်တင်ဆက်ထားပါရဲ့ရှင်။
အမေရိကန်ပြည်အောင်စုမှမေလရဲ့နောက်ဆုံးသတင်းပတ်တင်ဆက်လာနေကို Memorial Day အောက်မွေဝယ်နေ့အဖြစ်သတ်မှတ်ကျင်းပပါရတယ်။ဒီနှစ်အတွက်အောက်မွေဝယ်နေ့ကိုတော့မေလ29ရက်နေ့မှာကျင်းပတာပါ။နိုင်ငံတော်အားလည်းရဲ့အဖြစ်သတ်မှတ်ထားတဲ့ဒီအောက်မွေဝယ်နေ့မှာအထိမ့်မှတ်ခန်းသားတွေ၊ချီတက်လမ်းလျှောက်ပွဲတွေ၊ပျော်ပွဲရှင်ပွဲတွေ၊ဂီတဖျော်ယွေပွဲတွေနိုင်ငံတော်ဝန်ကျင်းပကြပါတယ်နန်းလောင်ရေ
။အမေရိကန်နိုင်ငံတော်ဝန် Washington DC, New York, Chicago မြို့အပါအဝင်မြို့တော်များများမှာဒီအောက်မွေဝယ်နေ့တွေကိုကျင်းပကြပါတယ်။အဲ့ဒီနေ့မှာဆိုရင်အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့သူတွေကစစ်မှုထမ်းအောင်တွေလည်းပါဝင်ဆင်နွှဲကြပါတယ်။လူလူတွေကတော့စစ်ပွဲနဲ့တက်ဆိုင်တဲ့အမတ်တရားနေရာတွေ၊ကြဆုံစစ်သည်တွေကိုမြုံနှံတဲ့စစ်တင်ကြိုင်တွေကိုတော့တွားပြီးပန်းစည်းတွေချ၊အလံငယ်လေးတွေတွားပြီးတော့စိုက်လေးရှိပါတယ်။
ကျွန်တော် VOA ရုံးနဲ့တိတ်မွေးလာတဲ့ပင်မလွတ်တော်အစာဦးကြီးရှိမှလည်းအောက်မေပွဲနေ့မတိုင်ခင်အကျုံနေ့ည၈နာရီမှာနိုင်ငံကာကွယ်ရေးတာဝန်ထမ်းဆောင်နေတဲ့စစ်သည်တော်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဂုဏ်ပြုပြီးဂီတဖျော်ဖြေပွဲတွေကျင်းပသလိုမှတ်တမ်းရုပ်ရှင်တွေလည်းပြကြပါရီလည်းရွတ်ဖတ်ကြပါရယ်
။ဒါအပြင်စစ်ပွဲမှာကြာဆုံးတဲ့သူတွေကိုအမတ်ရပြီးတော့အထူးတလဲတံပိုးထားမှုကနေနိုင်ငံသားတွေညီညွတ်ကြဖို့ဆိုတာကိုရည်ရွယ်ပြီးဂီတဖျော်ဖြေပွဲကျင်းပတာပါ
In this life that we all travel, there are scars and there are battles where we roam. When we are lost, or wherever we may go, they will always lead you home. There are roads that have
အမေပွဲနဲ့ဂီတဖျော်ဖြေပွဲမှာ1942ခုနှစ်ဧပြီလအတွင်းဂျပန်နိုင်ငံကတိုကျိုအပါအဝင်မြို့ကြီးတချို့ကိုအမေရိကန်တပ်တွေဘုံသွားကျရမှာပါဝင်တဲ့နောက်ဆုံးအသက်ရှင်ကျန်နေသေးသူနောက်အဲ့ဒီဘုံကျတာ85နှစ်ပြည့်အမေရိကန်လေတပ်80နှစ်ပြည့်အထိမ်းမှတ်နဲ့ဒုတိယကမ္ဘာစစ်အတွင်းလေကြောင်းတိုက်ပွဲမှာပါဝင်တဲ့တပ်ဖွဲ့ဝင်တွေကိုအထူးဂုဏ်ပြုတိခတ်မှာပါဒီဂီတဖျော်ဖြေပွဲအစီအစဉ်ကိုရုပ်မြင်သံကြားကနေလည်းတိုက်ရိုက်ထုတ်လင်းပြသပါရယ်ထာနဲ့အောက်မေပွဲနေ့ရဲ့တမိုင်းချောင်းကိုလည်းပြောပြပေးပါအောင်ကွာအောင်
။ကောင်းပါပြီနန်းလောင်ရေ။ဟိုရုံကအောက်မေပွဲနေ့လို့မတတ်မခင်မှာတော့ကြာဆုံးစစ်သည်တွေကိုအောက်မေဂုံပြူတဲ့အနေနဲ့ပန်းတွေ၊ပန်းခွေတွေ၊အလံတွေကိုကြာဆုံးသူတွေရဲ့မှတ်တိုင်မှာချိတ်ဆွဲစင်လေးရှိပါတယ်။1868ခုနှစ်မေလ30ရက်နေ့မှာပြည်တွင်းစစ်အတွင်းကြာဆုံးခဲ့သူတွေကိုရည်ရွယ်ပြီးပထမဆုံးအကြိမ်အဲ့လိုကျင်းပခဲ့တာပါ။ဝါရှင်တန်ကနေတစ်ဖက်ကဗာဂျီးနီးယားပြည်နယ်မှာရှိတဲ့အာလင်တန်အမျိုးသားစစ်သင်းကျိုင်းမှာကျင်းပတဲ့အဲ့ဒီအခမ်းအနားကိုပြင်ဆင်ဖို့လူ9000လောက်ပါဝင်ခဲ့ပါတယ်။အဲ့ဒီအချိန်တုန်းက အာလင်တန်မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်တွေစစ်ဖြေရာကကြာဆုံးခဲ့သူစစ်သည2000လောက်ကိုမြုပ်နှံထားတာပါ။အ
ဲ့ဒီနောက်1883ခုနှစ်မှာတော့နယူးယောက်ပြည်နယ်ဟာအောင်မေပွဲနေ့ကိုတရားဝင်အားလိုက်ရနေအဖြစ်သတ်မှတ်ခဲ့ပါတယ်။1800အကုန်ပိုင်းနှစ်တွေမှာတော့မြို့အတော်များများမှာအောင်မေပွဲနေ့အဖြစ်ကျင်းပလာကြပြီးပြည်နယ်အတော်များများမှာလည်းတရားဝင်အားလိုက်ရအဖြစ်သတ်မှတ်ခဲ့ပါတယ
်။အောင်မေပွဲနေ့မှာဆိုရင်တော့မြို့တော်ဝါရှင်တန်မှာအခမ်းအနားတွေတော်တော်များပါတယ်။ Constitution လမ်းမကြီးတစ်လျှောက်9လမ်းတောင်းကနေ18လမ်းတောင်းအထိအောင်မေပွဲနေ့ချီတက်လမ်းလျှောက်ပွဲကျင်းပပါတယ်။အခုလိုအကြီးအကျယ်ဆုံးချီတက်လမ်းလျှောက်ပွဲဆင်နွှဲလာတာဒီနှစ်ဆိုရင်73ကြိမ်မြောက်ဖြစ်ပါတယ်။လမ်းလျှောက်ချီတက်ပွဲအနှစ်80ကြာရက်ဆိုင်ထားရာကနေ2004ခုနှစ်ကစတင်ပြီးပြန်လည်ကျင်းပလာတာပါ။အမေရိကန်တပ်ဖွဲ့ဝင်တွေစစ်ပြန်စစ်မှုဒဏ်ကြီးတွေဟာခေတ်အဆက်ဆက်ဝစ်ဆောင်ခဲ့ကြတဲ့စစ်ဝစ်ဆောင်တွေဝစ်ဆင်းပြီးချီတက်လမ်းလျှောက်ကြပါတယ
1000လောက်ပါဝင်ပြီးတော့3နာရီလောက်ကြာတဲ့ဒီချီတက်ပွဲမှာအာဖဂန်နစ္စတန်၊အီရတ်စစ်ပွဲတွေကဆက်လို့ဗီယက်နမ်၊ကိုရီးယားစစ်ပွဲပထမကမ္ဘာစစ်ဒုတိယကမ္ဘာစစ်ပွဲအတွင်းကြဆုံသွားတဲ့စစ်သည်တော်တွေစစ်ပြန်စစ်မှုဟောင်းတွေကိုလည်းဂုဏ်ပြုကြပါတယ
်။လွတ်တော်ရှိက National Mall လို့ခေါ်တဲ့အမျိုးသားရင်မြစ်မှာဆိုရင်လေတပ်ဖွဲ့ဝင်တွေဂုဏ်ပြုတဲ့အခမ်းအနားအစီအစဉ်တွေအများကြီးရှိပါတယ်။စစ်ပွဲတွေအတွင်းကြဆုံတဲ့စစ်သည်တွေအတွက်အမှတ်တရနေရာတွေဆောက်လုပ်ထားတာမှာဒုတိယကမ္ဘာစစ်ပွဲအတွင်းကြဆုံစစ်သည်တွေဗီယက်နမ်စစ်ပြန်တွေကိုရီးယားစစ်ပြန်တွေအတွက်အမှတ်တရနေရာတွေဆောက်လုပ်ထားရမှာလာရောက်ပန်းစည်းချနိုင်ပါတယ်
။အမေရိကန်တပ်ဖွဲ့ဝင်16တန်းနဲ့ကြာဆုံးစစ်သည်4သိန်းကိုရည်စုပြီးဒုတိယကမ္ဘာစစ်ပွဲအမှတ်တရအထိမ်းအမှန်နေရာကိုဆောက်လုပ်ထားတာပါ။2004ခုနှစ်မေလ29ရက်နေ့မှာစစ်မှုရန်ဟောင်းတွေပြန်လည်တွေ့ဆုံကြပြီးအဲ့ဒီအထိမ်းအမှန်နေရာကိုဖွင့်လှစ်ခဲ့တာပါ။ဆက်ဝိုင်းပုံမြေနေရာပေါ်မှာဆောက်လုပ်ထားတဲ့ဒီအထိမ်းအမှန်နေရာမှာတော့အမေရိကန်ပြည်နယ်တွေနဲ့စစ်ပွဲတွေအတွင်းအမေရိကန်တပ်ဖွဲ့တွေအမှုထမ်းခဲ့တဲ့တိုင်းပြည်တွေရဲ့နာမည်တွေကိုရေးထိုးထားပါတယ်ကွာ
။ဒါအပြင်အထိမ်းအမှန်နိုင်ငံပေါ်မှာကြာဆုံးအမေရိကန်စစ်သည်တွေအတွက်ရည်စူးပြီးရွှေအောင်ချဲ4048ခုကိုလည်းတပ်ဆင်ထားပါတယ်။အောင်မေပွဲနေ့လို့ဆိုလိုက်ရင်စစ်ပြန်စစ်မှုရောင်းတွေရဲ့မော်တော်ဆိုင်ကယ်နဲ့လှည့်လည်ပွဲကလည်းလူသိများထင်ရှားပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေကိုဂုဏ်ပြုတဲ့အနေနဲ့ Rolling Thunder လို့ခေါ်တဲ့မော်တော်ဆိုင်ကယ်တွေနဲ့ Washington DC မြို့တော်မှာစုဝေးကြတာပါ။ဆိုင်ကယ်ရီရာကနန်းအတော်များများမြို့ကိုလှည့်လည်မောင်းနေတာကြောင့်မိုးချိမ့်တယ်လို့လည်းကြားနေရပါတယ်။ Rolling Thunder အစီအစဉ်ကိုဗီယက်နမ်စစ်ပွဲနောက်ပိုင်းကတည်းကစတင်ခဲ့တာပါ။ဗီယက်နမ်စစ်ပွဲအတွင်းပါဝင်တဲ့ကြာဆုံးအမေရိကန်စစ်သည်တွေကိုဂုံတိတ်ခါရှိရှိတကြိုခွင့်မရတယ်လို့အမိမြေကိုပြန်လဲတည်ဆောင်လာခွင့်မရတာတွေရှိခဲ့တဲ့အခြေအနေကိုမိမောင်းထုတ်ပြကြတာကြောင့်အခုလိုမော်တော်ဆိုင်ကယ်နဲ့အင်အားပြချီတက်ကြတာပါ
။ Washington DC မြို့တော်အပြင်ဖက်ပိုတိုမက်မြစ်သားချတဲ့ Virginia ပြည်နယ်က Arlington အမျိုးသားစစ်တင်ကြိုင်မှာကျင်းပတဲ့အမတ်တရအောက်မေ့ပွဲနေ့အခမ်းအနားကိုဆိုရင်လဲနိုင်ငံတော်သမ္မတတွေတက်ရောက်မိန့်ခွန်းပြောကြားကြပါရယ်။ကြအပြင်ဂုံတရရှိပုဂ္ဂိုလ်တွေစစ်မှုထမ်းတွေနဲ့ကြာဆုံးသွားကြတဲ့စစ်သည်တွေရဲ့မိသားစုဝင်တွေလည်းတက်ရောက်ကြပါရယ်။နေ့လယ်ဘက်မှာတော့အညတရစစ်တီဂူပိမာမှာသမရဟာပန်းခွေချအလေးပြုပါရယ
်သူရဆိုလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အမိမြေကိုကာကွယ်ရင်းကြဆုံသွားခဲ့ကြရတဲ့သူရဲကောင်းစစ်သည်တွေကိုဂုံပြူတဲ့အောင်မေဖို့ရဲ့ခန္ဓာတွေကိုအမေရိကန်ပြည်ထောင်စုမှလည်းတခြားနိုင်ငံတွေနှီးတူနှစ်စင်ကျင်းပပါတယ်။ဒီထုံနှန်းစင်လာဟာအလွန်ရှိကြပြီးအစ်တင်နိုင်ငံရေးခေါင်းဆောင်ကြီးဖက်ရစ်ကလီးစ်ပြောကြားခဲ့တဲ့တိုက်ပွဲအတွင်းမှာအသက်ပေးသွားခဲ့ကြတဲ့စစ်သည်တော်တွေရဲ့ဆွန့်လွတ်မှုနဲ့နှိုင်းမဲ့ဆိုရင်အသက်ရှင်နေထိုင်နေကြသူတွေရဲ့သူရဲကောင်းစိတ်ဓာတ်ဆိုတာဟာဘာမှမပြောပါလောက်ပါဘူးဆိုတဲ့စကားကိုပြန်ပြောင်းသတိရစေပါတယ်။အမေရိကန်ရဲ့အောက်မေ့ပွဲနေ့ဖြစ်တဲ့မေလ29ရက်တနင်္လာနေ့မှာတိုက်ပွဲဝင်စစ်သည်တော်တွေရဲ့ဂုံပုတ်တွေကိုဖော်ကျူးတဲ့မင်ကွန်းတွေခိတ္တငိန်သက်ပြီးဂုံပြူတဲ့အခမ်းအနားတွေကိုအမေရိကန်ပြည်ထောင်စုတဝမ်းမှာကျင်းပကြပါတယ်။ နိုင်ငံတော်ကနိုင်ငံတော်စစ်တင်ကြိုင်တွေကဂူဘိတ်မှန်တွေပေါ်မှာစိုက်တူထားတဲ့အထိတ်မအလန့်တွေဟာလည်းအယောင်ဆုံးဖူးပွင့်နေတဲ့ပေါ်ပီပန်းတွေအလားလေလာမှတစ်ဖက်ဖက်လှုပ်ခါနေကြတာကိုတွေ့မြင်ကြရမှာဖြစ်သလိုကြံရစ်သူမိသားစုဝင်တွေကလည်းသူရဲ့ကောင်စစ်တီတော်တွေရဲ့ဂူဘိတ်မှန်ရှိရာကိုအမတ်တရလာရောက်လဲပတ်ကြည့်ရှုကြပါတယ်အောင်မေဘွယ်နေဆိုတာဟာအခမ်းအနားကျင့်ပရုံတသက်သားမဖြစ်စေပဲနိုင်ငံလွတ်လပ်ရေးအတွက်အသက်စရေးသွားခဲ့ကြတဲ့စွန့်လွတ်စွန့်စားခဲ့ကြသူတိုက်ပွဲဝင်သူရဲကောင်းအာဇာနည်တွေရဲ့ကျေးဇူးတရားကိုရည်ညွှန်းဖော်ကျူးခြင်းလည်းဖြစ်ပါတယ်။တချို့ကတိုက်ခိုက်ရင်ကြာဆုံးခဲ့ကြသလိုတချို့ကတော့ရှေ့တန်းစစ်မျက်နှာမှာယောဂဗေယဒဏ်ကိုခံစားရင်းသေဆုံးခဲ့ကြရတာပါ။နိုင်ငံရခြားအကျဉ်းထောင်တွေထဲမှာပျောက်ဆုံးသွားခဲ့ပြီးအမိမြေစီဘယ်တော့မှပြန်မရောက်လာကြတော့တဲ့စစ်တီတော်တွေလည်းအများပြားရှိခဲ့ပါတယ်။ကြဆုံးစစ်တီအများစုဟာလူငယ်တွေဖြစ်ကြပြီးကိုယ်နိုင်ငံရဲ့ကောင်းကျိုးအဖျားပြားနဲ့လွတ်လပ်ရေးကိုကာကွယ်ရင်းသူတို့မျှော်မှန်းခဲ့တဲ့နိုင်ငံတော်ရဲ့အသီးပွင့်တွေကိုသူတို့ကိုယ်တိုင်အပြည့်အဝမခံစားလိုက်ကြရပဲအသက်ပေးလူခဲ့ကြရတာပါ။အလားတူပါပဲမြောက်အာဖရိကဥရောပပစိဖိတ်ဒေသအာရှနဲ့ရှေ့လေပိုင်းဒေသတွေမှာလည်းသိမ်းနဲ့ချီတဲ့စစ်တီတော်တွေဟာတခြားသူတွေလွတ်မြောက်ရေးအတွက်တိုက်ပွဲဝင်ရင်အသက်ပေးလူခဲ့ကြပါတယ်။အောင်မေဘွယ်နေ့ဆိုတာစစ်ပွဲတပွဲချင်းကိုဂုံပြူတာမျိုးမဟုတ်ပါဘူး။အောင်မေဘွယ်ဆိုတဲ့အဓိပ္ပာယ်ဟာသူရဲကောင်းစံတဲ့အခိုက်အတန့်များစွာကိုရည်ညွှန်းဖော်ပြတာသာဖြစ်ပါတယ်။ဒါရင်မကအောက်မေဘွယ်နေဆိုတာဟာလက်ရှိတာဝန်ထမ်းဆောင်နေကြတဲ့စစ်တီတော်တွေနဲ့တကွတိုင်းပြည်လွတ်လပ်ရေးအတွက်တိုက်ပွဲဝင်ရင်အသက်ကိုပေးလူသွားခဲ့ကြတဲ့စစ်တီတော်တွေရဲ့စွန့်လွတ်စွန့်စားမှုတွေဟာဘယ်တော့မှအချီးနှီးမဖြစ်ခဲ့ကြောင်းနိုင်ငံတော်ကအလေးနက်ထားအတိမတ်ပြုပေးတာလည်းဖြစ်ပါရဲ့ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ။
ဂူထလွင်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်။အခုတော့သတင်းအချင်းချက်ကိုမဆုမြမှုကြေညာပေးပါမယ်ရှင
်။ဘင်္ဂလားပင်လယ်အော်အရှေ့အလယ်ပိုင်းမှာဖြစ်ပေါ်ပြီးတော့မြောက်အရှေ့မြောက်ဘက်ကိုဆက်လက်ရွေးရှားနေတဲ့အားကောင်းတဲ့မိုရာဆိုင်ကလုန်းမုန်တိုင်းဟာမြန်မာနိုင်ငံရခိုင်ကမ်းရိုးတန်းအနီးကနေပြီးတော့ရွေးရှားတိုက်ခတ်မဲ့အခြေအနေရှိတာကြောင့်မိုးလေဝသနဲ့ဇလဗေဒဌာနကလိမ့်မော်ရောင်အစဉ်သတ်မှတ်ထားပါတယ်။အားကောင်းတဲ့မိုရာဆိုက်ကလုန်းမုန်တိုင်းဟာတနင်္လာနေ့ညကနေပြီးတော့နောက်15နာရီအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကမ်းခြေဒေသကိုစစ်တကောင်းမြို့အနီးကနေဖြတ်ကျော်ဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းဖြတ်စဉ်အတွင်းမှာဒီမောင်တော်ခရိုင်နဲ့စစ်တွေခရိုင်ဒေသတွေမှာအမြင့်ဆုံးရေလေတိုက်နှုန်းဟာတနအီကိုမိုင်40ကနေ45မိုင်အထိတိုက်ခတ်နိုင်တယ်လို့လည်းမိုးလေဝသဌာနကခန့်မှန်းထားပါတယ်။မေလ24ရက်နေ့ကနေ6ရက်ကြာကျင်းပခဲ့တဲ့27ရာစုပင်လုံဒုတိယအစည်းအဝေးမှာပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း1အဖြစ်နဲ့ကဏ္ဍပေါင်း၄ခုကအချက်ပေါင်း38ချက်ကိုသဘောတူလက်မှတ်ထိုးနိုင်ခဲ့ကြပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုဘူးတွဲကော်မတီ UPDJC ကအဆိုပြုတင်သွင်းခဲ့တဲ့မူဝါဒအဆိုပြုချက်40ချက်ထဲကနိုင်ငံရေးစီးပွားရေးလူမှုရေးမြေယာနဲ့သဘာဝပတ်ဝန်းကျင်စတဲ့ကဏ္ဍတွေမှာအချက်ပေါင်း38ချက်ကိုသဘောတူနိုင်ခဲ့ကြတာပါ။လုံခြုံရေးကဏ္ဍမှာတော့သဘောတူညီမှုတစ်ခုမှမရခဲ့ပါဘူး။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရခဲ့ပြီးချိန်မှာရုရှားနဲ့တည်ထန်လျှို့ဝှက်ဆက်သွယ်ရေးလမ်းကြောင်းတစ်ခုထားရှိဖို့အတွက်အခုသမ္မတထရမ့်ရဲ့တမက်ဖြစ်သူလည်းဖြစ်ဒီအင်ဖြူတော်အကြီးတန်းအကြံပေးလည်းဖြစ်တဲ့သူကစ조사ခဲ့တယ်ဆိုတဲ့အပေါ်မှာသမ္မတထရမ့်ကအကာအကွယ်ပြောကြားခဲ့ပါတယ်တခါဒီအကြမ်းဖက်ဝါဒကိုတိုက်ပွဲဝင်နေကြတဲ့နိုင်ငံကိုချစ်မြတ်နိုးကြတဲ့အမေရိကန်မျိုးဆက်တစ်တွေကိုသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာကြားရောက်တဲ့အောက်မေ့ပွဲနေ့အခမ်းအနားမှာဂုဏ်ပြုပြောကြားခဲ့ပါတယ်နောက်ဆုံးဆန်းသက်ခဲ့တဲ့ပယ်ရင်တက်ဒုံးကျည်ဆန်းသက်မှုဟာအောင်မြင်တယ်လို့မြောက်ကိုရီးယားနိုင်ငံကပြောကြားခဲ့ပါတယ်။လေရင်ပြည့်ပယ်ရင်တက်လက်နက်စနစ်တစ်ကိုအောင်မြင်မြင်ဆန်းသက်နိုင်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရသတင်းဌာနကတင်းလာနေမှပြောကြားခဲ့တာဖြစ်ပါရဲ့ရှင
်။သတင်းအချင်းချုပ်ကိုမဆုမြမှုကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဦးစံမိုးဝေဖြစ်ပြီးအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ကျွန်မရှားဖောင်းပါ။ဒီမနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ။ VOA American တန်အင်္ဂါနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိထုတ်လင်းပေးခဲ့တာဖြစ်ပါတယ်။အင်္ဂါနေ့ညနေထုတ်လင်းမဲ့ရေဒီယိုအစီအစဉ်ကိုတော့ line 2 meter 16 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.